Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် PO America အတန်းရဲ့2023ခုနှစ်မေလနေ့ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းတုံမီတာ24/40/50နဲ့လိုင်းလာမီတာ190အပြင် PO ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ဟောပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အ
နေခသိန်းကင်းကြပါစေကျွန်တော်တမောင်သားမှာဒီနေ့သတင်းတွေထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆက်ရအထူးကိုယ်စားလှယ်တဲ့တရုတ်နိုင်ငံသားကြီးဝင်ကြီးတော်တနင်္လာနေ့ကဘေကျင်းမြို့မှာတွေ့ဆုံကြပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးပြင်းထန်စွာချိုးဖောက်နေတဲ့နိုင်ငံဆင်းမှာမြန်မာနိုင်ငံကိုအမေရိကန်ကထည့်သွင်းလိုက်ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ဆူဒန်နိုင်ငံကနေလူ3000ကျော်ထွက်ပြေးလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုနားလည်နေပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။အနီးတစ်ဝိုက်ကတိုက်ပွဲတွေကြောင့်ဟာခါမျိုးတွေအခြေခံစားကုန်တွေစီးမြင်နေတဲ့အတွက်ပြည်သူတွေအခက်ကြုံနေရတဲ့တဲ့ရင်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်
။ဆိုရင်လာလေတော့ဆိုရဲဆိုတော့ကားတိုင်းနဲ့မသွားနိုင်ဘူး၊သွားရင်တော့မှတပတ်တစ်ခေါက်တော့မသွားနိုင်ဘူးအဲ့လိုမျိုးဖြစ်နေတာအဲ့ဒါကြောင့်မို့လို့
မကြာခင်မှာတော့အပြည့်အစုံကိုရှုစားနာဆင်ရမှာပါ။ဒါအပြင်နိုင်ငံတကာသတင်းဆောင်မတွေကတော့ဂျူပီတာလို့ခေါ်တဲ့ကြာတာပြည်ဂျူကိုရန်ထားပြီးတော့ရေခဲဖုံးလွှမ်းနေတဲ့လတွေကိုလေ့လာဖို့အာကာသယာဉ်တစ်စင်းကိုပြည်내နိုင်ငံကလွတ်တင်လိုက်တာ။အနာရှင်မိုဆိုလီနီအကျဉ်းကျစဉ်စောင့်ခဲ့ရတဲ့လျှို့ဝှက်စောင့်ကြတဲ့အီတလီတပ်ဖွဲ့ဝင်တဦးရဲ့အတွေ့အကြုံစာရာတွေကိုရှုစားနာဆင်ရမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့စီးပွားရေးနဲ့လူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူလွတ်မြောက်နေမြေရောက်ပိုကြီးဟောင်းနေမျိုးစဉ်ရဲ့အတွေ့အကြုံကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တဲ့ရောက်တဲ့တွေကိုဦးတင်မောင်သားနဲ့ကျွန်မနားလောက်ပြောပြပါမယ်ရှင်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆက်ရအထူးကိုယ်စားလှယ်နိုရီဟေဇာနဲ့တရုတ်နိုင်ငံကြီးဝန်ကြီးရှင်ကန်းတို့ဟာတနင်္လာနေ့ကဘေကျင်းမြို့မှာတွေ့ဆုံခဲ့ကြတယ်လို့တရုတ် CCTV သတင်းကဆိုပါတယ်။မြန်မာပြည်ထနာကိုချင်းကပ်ရမှာတရုတ်နိုင်ငံသားကြီးဝင်ကြီးကအချုပ်ချာအာဏာအခြေခံချင်းကပ်လို့ပြီးကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့လူခွင့်ရေးနဲ့ပြည်သူစာနာလေးစားမှုအပေါ်ချင်းကပ်လို့တော့ကို CCTV သတင်းမှာတွေ့ရပါတယ်။မြန်မာပြည်ထနာဟာရှုပ်ထွေးပြီးစေမိလို့နဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တရုတ်နိုင်ငံသားကြီးဝင်ကြီးကမြင်ပါတယ်။နိုင်ငံတကာအသိုက်အဝန်းဟာမြန်မာနိုင်ငံရဲ့အချုပ်ချာနာကိုလေးစားသင့်တယ်လို့လည်းပြောပါတယ်။ပဋိပက္ခအတွင်းမှာပါနေကြတဲ့အဖွဲ့အားလုံးဟာဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းအတွင်းကနေပြီးနိုင်ငံရေးဆွေးနွေးပွဲတွေကစစ်ကွဲပြားခြားနားမှုတွေကိုညှိနှိုင်းကြတာနိုင်ငံရေးအကူပြောင်းဖြစ်စဉ်တရက်ကိုစတင်တယ်လို့လည်းတရုတ်နိုင်ငံသားကြီးဝန်ကြီးရှင်ကန်းကဆိုပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလီဟေဇာကတော့မြန်မာပြည်ထနာကိုမြန်မာတွေကိုယ်တိုင်ပဲဦးဆောင်ဖြည့်ရှင်းသင့်ပြီးပြည်သူစာနာကိုလေးစားသင့်တယ်လို့ပြောပါတယ်ဆွေးနွေးပွဲကအတိတ်ကိုပြောင်းနိုင်မှာမဟုတ်ပေမဲ့အနာဂတ်ကိုတော့ထူးခြားစေပါလိမ့်မယ်လို့မစ္စဒိုလီဟေဇာကပြောပါတယ်လူခွေရေးကိုလေးစားကာကွယ်စောင့်ရှောက်ပြီးဒေသတွင်းဖွံ့ဖြိုးတိုးတက်မှုနဲ့ကျော်ဝါရေးကိုလည်းမြင့်တင်ကဆွေးနွေးညီညွတ်ကြခြင်းအဖြစ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့လုံခြုံရေးရရှိအောင်ဆောင်ရွက်ဖို့ကုလသမဂ္ဂကယက်တီကြောင်းမစ္စဒိုလီဟေဇာကတရုတ်နိုင်ငံသားဝန်ကြီးကိုပြောခဲ့ပါတယ်နှစ်ဖက်လုံးကအာဆီယံရဲ့အခန်းကဏ္ဍကိုအလေးပေးပြောကြားသွားကြတာကိုလည်း CCTV မှာဖော်ပြထားပါတယ
်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးပြင်းထန်စွာချိုးဖောက်နေတဲ့နိုင်ငံတွေဆင်မှာပြန်လည်သတ်မှတ်လိုက်ပါတယ်။2022ခုနှစ်အတွက်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာရဲ့အဒီစင်မှာမြန်မာအပါအဝင်တရုတ်ဂျူဘာအီရစ်ထရီးယားအီရန်နီကာရာဂွာမြောက်ကိုရီးယားပါကစ္စတန်ရုရှားဆော်ရီအာရေဗျာတာဂျီကစ္စတန်နဲ့တာခ်မင်နစ္စတန်နိုင်ငံတွေလည်းပါပါတယ်မြန်မာနိုင်ငံအတွက်ထုတ်ပြန်ချက်မှာတော့2022ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာတိတိတသားကျဆင်းနေတယ်လို့ဖော်ပြထားပါတယ်အာဏာသိမ်းစစ်ကောင်စီဟာနိုင်ငံစုစုပေါင်းနဲ့မြက်ခမန်းကျေ18ရာခိုင်နှုန်းကိုအပြည့်အဝထိန်းချုပ်ထားနိုင်ပြီးတော့အဲ့ဒီကန့်သတ်နေရာတွေမှာသဘောထားကွဲလွဲသူတွေကိုပြင်းပြင်းထန်ထန်နှိမ်နင်းနေပြီးတော့လွတ်လပ်ခွင့်တွေကိုဆိုးဝါးစွာချိုးဖောက်နေတယ်လို့ပြောပါတယ်တခါစစ်ကောင်စီဟာသူ့ရဲ့တရားဝင်မှုကိုရရှိနိုင်ဖို့အတွက်မြန်မာနိုင်ငံမှာလူအများစုကြွေးပွေတဲ့ဗုဒ္ဓဘာသာကိုအားပေးချီးမြှောက်ပံ့ပိုးကူညီမှုနဲ့ကာကွယ်တာတွေလှုပ်ဆောင်တယ်လို့လည်းပြောပါတယ်အခုလာတော့ကပုတ်တာဘာသာကိုပုတ်ခတ်ဆော့ကားတဲ့အပြောအဆိုတွေအွန်လိုင်းပို့စ်မှန်သမျှကိုဥပဒေနဲ့အညီပြစ်ပေးမယ်လို့ပို့ချုပ်စော်မင်းထုံးကတတိပေးခဲ့တာကိုလည်းအစင်းခါစားမှာကိုးကားချပါတယ်တစ်ဖက်မှာလည်းဒီမိုကရေစီအားစုတွေရဲ့တော်လှန်ရေးကိုနိုင်နေတဲ့စစ်စင်ရေးတွေမှာပုတ်တာဘာသာအပါအဝင်ဘာသာရေးအဆောက်အအုံတွေကိုစစ်တပ်ကဖျက်ဆီးခဲ့တာကိုလည်းမှတ်တမ်းတင်ထားပါတယ်အနာသိမ်းပြီးကလေးကစကိုင်းတိုင်းဒေသကြီးထဲမှာအနည်းဆုံးပုတ်တာဘာသာဖုန်ကြီးကျောင်း30နဲ့မကွေတိုင်းဒေသကြီးထဲမှာဖုန်ကြီးကျောင်း20တဲ့မနေ့ကိုစစ်တပ်ကဝင်ရောက်ဆင်းနေတာလူရဲ့ဖျက်ဆီးတာ တွေလုပ်ခဲ့ကြောင်းမနစ်ကမတ်လသတင်းထုတ်ပြန်ချက်တွေကိုလည်းကူးကားချပါတယ်။ဒါအပြင်2022ခုနှစ်တနင်္လာနေ့မှာလူနည်းစုဘာသာဝင်တွေရဲ့ဖျားရှိခိုးကြောင်းတွေဘာသာရေးဆပ်ကော်မတီအဆောက်အုံတွေကိုလည်းစစ်တပ်ကပြစ်မှတ်ထားတက်ခဲ့တယ်လို့ပြောထားပါတယ်။ဒါဟာ2019ခုနှစ်ရခိုင်မြောက်ပိုင်းကနယ်မြေရှင်းလင်းရေးတွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့အတိုင်းအလားတူနှိပြူဟာကိုတုံခဲတာလို့လည်းဆိုထားပါတယ်။
တိုက်ပွဲတွေဖြစ်နေတဲ့ဆူဒါန်နိုင်ငံကနေလူရှိသိကျော်ထွက်ပြေးလာနိုင်တယ်လို့ကုလသမဂ္ဂကတနင်္လာနေ့ကသတိပေးလိုက်ပါတယ်။လူတွေတောင်းချီပြီးအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့အီဂျစ်၊ချတ်နဲ့ဗဟိုအာဖရိကနိုင်ငံတွေကိုထွက်ပြေးခဲ့ကြတာအနည်းဆုံး9000ရောက်ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဖာမင်းကြီးရဲ့ UNHCR ကဆိုပါတယ်။လူ9000ကျော်ဝန်းကျင်ကပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူတွေ IDP ဖြစ်နေတယ်လို့လည်းပြောပါတယ်။ပိုဆိုးမလာဘူးလို့ကျွန်တော်တို့ပြောနေပါတယ်ဒါပေမဲ့အကျန်းဖက်တိုက်ခိုက်နေကြတာတွေကိုမရဘူးဆိုရင်လုံခြုံအားရှာဖို့လူတွေပိုထွက်လာကြပါလိမ့်မယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမှမင်းကြီးဖိလစ်ပိုဂရန်ဒီက Twitter လူမှုစာမျက်နှာမှာရေးထားပါတယ်တိုက်ပွဲတွေကြောင့်အကူအညီပေးရေးဝန်ထမ်းတွေတေဆုံးကြသလိုဆေးရုံတွေလည်းထိမှန်ပြီးလူသားချင်းစာနာထောက်ထားရေးအထောက်အကူပစ္စည်းတွေကိုလူယူကြတာတွေရှိနေပါတယ်နိုင်ငံခြားအကူအညီပေးရေးဖွဲ့တွေကလည်းသူတို့လုပ်ငန်းတွေရပ်ထားပါတယ်ဝန်ထမ်း3ဦးတေဆုံးသွားလို့လုပ်ငန်းရပ်ထားခဲ့တာကိုကမ္ဘာစားရိုက်ခအဖွဲ့ WFP ကလုပ်ငန်းတွေပြန်စနေပြီလို့တနင်္လာနေ့ကပြောပါတယ်။ဆူဒါန်နိုင်ငံရဲ့ရိုင်းနဲ့နေတဲ့ကျန်းမာရေးကဏ္ဍဟာဘေးအန္တရာယ်တွေဝင်နေပြီလို့ကမ္ဘာကျန်းမာရေးအဖွဲ့အရှေ့လက်ပိုက်ဒေသအရှေ့ပိုင်းဆိုင်ရာရုပ်ရည်ညွှန်ကြားမှုအာမက်အယ်မာဒရီကပြောပါတယ်။မိုးရသည်နေလာပြီးစိတ်ချရတဲ့ရေမရနိုင်တဲ့အခြေအနေမှာဝါရောက်တဲ့ငှက်ဖျားရောဂါအန္တရာယ်တွေရှိနေတယ်လို့လည်းသူကဆိုပါတယ်။
မေလာတရက်နေ့မှာကြာရောက်တဲ့ကမ္ဘာအလုံသမားနေ့မှာငွေကြေးဖောင်းပမှုကြောင့်အခက်ကြုံနေရတဲ့အလုံသမားတွေဟာကမ္ဘာတစ်ဝှမ်းမှာစီးပွားရေးအရတရားမျှတမှုတောင်းဆိုပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။သူတို့ဟာလောက်ခလာစာမြင့်တင်ပေးပြီးတော့အလုံချိန်ရှော့ချပေးရင်းနဲ့လုပ်ငန်းခွင်အခြေအနေပုံမှုကောင်းမွန်ရေးတောင်းဆိုခဲ့ပါတယ်။မေဒီနေလို့ခေါ်တဲ့ဒီကနေ့မှာနိုင်ငံအများအပြားမှာအလုံသမားအခွင့်အရေးဂုဏ်ပြုတဲ့နေ့အဖြစ်သတ်မှတ်ထားပါဒီနေ့မေဒီနေအခမ်းအနားတွေဟာကိုဗစ် -19 ကန့်သတ်ချက်တွေကိုဖြေလျှော့ပြီးဖြစ်လို့အရင်နှစ်တွေကတည်းကလူဦးရေပိုးပြီးတော့ပါဝင်လာပြီးအစိုးရရဲ့စီးပွားရေးအစီအမံမူဝါဒတွေကအလုပ်သမားတွေအပေါ်တက်ရောက်နေတာကိုမူတည်ပြီးတောင်းဆိုဆန္ဒပြခဲ့ကြတာပါပြည်ထောင်နိုင်ငံမှာဆိုရင်တော့သမ္မတအီမနျူအယ်မက်ခရွန်ကမကြာခင်ကပြဋ္ဌာန်းအတည်ပြုထားတဲ့အငြင်းစားယူရမယ့်အသက်အရွယ်ကို62နှစ်ကနေ65နှစ်ကိုမြင့်တင်ပေးတဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့မေဒီနေ့မှာအလုပ်သမားသမဂ္ဂတွေကလူအမြောက်အများပါဝင်တဲ့ဆန္ဒပြပွဲကြီးတွေကိုအများအပြားစီစဉ်ခဲ့တာပါချီတဲ့ဆန္ဒပြပွဲအများစုကအကြမ်းမဖက်ပေမဲ့အစွန်ရောက်ဆန္ဒပြတဲ့ချို့ကပါရီမြို့တော်ကစတိုးဆိုင်တွေနဲ့ဘန်တွေရဲ့ပရင်ပေါက်တွေကိုဖြိုချတာတွေလုပ်ခဲ့ပြီးလုံခြုံရေးကင်မရာဖြက်စီတာတွေလည်းရှိပါတယ်။အထူးကြုံနေနေရဲရဲတွေကမြေရုပ်ပုံးတွေတုံးပြီးတော့နေနေခဲ့ကြသလိုမောင်းတူမဲ့ drone ရင်ငယ်လေးတွေကိုတုံးပြီးတော့ဝဟင်ကနေစောင့်ကြည့်ရိုက်ကူးနေတဲ့အတွက်ပုတ်ကလစ်ကလွတ်လပ်ခွင့်ရေးတက်ကြွလှုပ်ရှားသူတွေကစိုးရိမ်မှုနဲ့ကန့်ကွက်ခဲ့ကြပါတယ်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73ညလိုင်းဒိုမီတာ40 kHz 9633ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့လုံခြုံရေးပေါ်တာဝန်ယူကတိကဝတ်ပြုထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်မံအတည်ပြုလိုက်ပြီးနိုင်ငံဆက်ဆံရေးဟာနယ်ဆိုင်နဲ့မိတ်ဆွေဆက်ဆံရေးဖြစ်တယ်လို့လည်းပြောကြားလိုက်ပါတယ်။တနင်္လာနေ့ကဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာကိုအင်ဘူရိုမှာလက်ခံတွေ့ဆုံမှာသမ္မတဂျိုးဘိုင်ဒန်ကအခုလိုပြောဆိုလိုက်တာပါ။တောင်တုပ်ပင်လယ်ပြင်မှာတရုတ်ရေတပ်ကဖိလစ်ပိုင်သမ္မတတွေကိုတိုးတိုးပြီးနှောက်ယှက်လာတာကြောင့်စိုးရိမ်ချက်တွေမြင့်မားလာချိန်မှာဖိလစ်ပိုင်သမ္မတရဲ့အမေရိကန်ခီးစဉ်ကဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့အပတ်ကပဲအကြီးမားဆုံးနှစ်နိုင်ငံစီးရေးလက်ချင်းမှုပြီးခဲ့ပါတယ်။တနင်္လာနေ့မှာတော့နှစ်နိုင်ငံပူးတွဲတိုက်လေရင်လက်ချင်းခဲ့ကြပါတယ်။ထောင်ကွာ90ကျဲကဆိုရင်ဒါဟာပထမဦးဆုံးလက်ချင်းမှုဖြစ်ပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ကရန်လိုလာတာနဲ့မျှဖိလစ်ပိုင်နိုင်ငံကအမေရိကန်ကိုသူ့ရဲ့ရေတပ်စခန်း၄ခုအသုံးပြုခွင့်ဒီနေ့မှပေးခဲ့ပါတယ်။ဖိလစ်ပိုင်နဲ့နီးပေမဲ့သူ့ရဲ့ရေပြင်ပိုင်နဲ့လို့ဆိုပြီးတရုတ်ရေတပ်နဲ့ကမ်းခြေစောက်တပ်တွေကဖိလစ်ပိုင်တင်းမိုးတွေနဲ့ဖိလစ်ပိုင်ငါးဖမ်းလေတွေကိုနှောက်ယှက်နှင်ထုတ်ခဲ့ကြတဲ့အတွက်ဖိလစ်ပိုင်အတွက်ဒေါသထွက်စရာဖြစ်ခဲ့ရတာပါ။စိတ်ခေါ်ချက်အစ်စ်တွေကိုရင်ဆိုင်နေရပြီးဖိလစ်ပိုင်နဲ့ကောင်းတဲ့မိတ်ဖက်မရှိပါကြောင်းအမေရိကန်သမ္မတဘိုင်ဒန်ကဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာကိုအေဘီရောမှာပြောကြားခဲ့ပါတယ်။
ယူကရိန်းအရှေ့ပိုင်းအထူးသဖြင့်ဘတ်မုတ်ဒေသက9လကြာတိုက်ပွဲတွေအတွင်းမှာရုရှားတပ်ဖွဲ့ဝင် 2000 ကျော်တည်ဆုံပြီးတော့နောက်ထပ် 8000 တန်ရခဲ့ကြောင်းအိမ်ပြူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ John Kavi ကတနင်္လာနေ့မှာပြောလိုက်ပါတယ်ဘခ်မုတ်ကတဆင့်ဒွန်ဘတ်ကိုထိုးစစ်ဆင်မှုရုရှားဘက်ကကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ပြောခွင့်ရကပြောဆိုပြီးရုရှားအနေနဲ့အမှန်တကယ်ပြူဟာမြောက်အရေးပါတဲ့နယ်မြေတစ်ခုမှတည်ယူနေတာမရှိသေးဘူးလို့ပြောပါတယ်အများပြည်သူကိုထုတ်ပြန်လိုက်တဲ့အမေရိကန်ထောက်လှမ်းရေးသတင်းအချက်အလက်တွေကိုကိုးကားပြီးတော့ကာဗီကပြောမှာတော့တေဆုံးသူတွေရဲ့တပွဲလောက်ကကြေးစားပုဂ္ဂလိကလက်နက်ကိုင်အဖွဲ့ဝက်နာကရုရှားအချင်းထောင်တွေကနေစုဆောင်ထားတဲ့စစ်သားတွေဖြစ်တယ်လို့ပြောပါတယ်ဒီအသေးအပြောက်စင်းတွေကတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့ဘခ်မုတ်မြို့ကတိုက်ပွဲတွေအပအဝင်ဒီဇင်ဘာလအစောပိုင်းကတည်းကဆုံးရှုံးမှုတွေကိုမှတ်တမ်းတင်ထားတာပါအထူးသဖြင့်ဘခ်မုတ်တိုက်ပွဲမှာရုရှားဘက်ကပေးဆရမှုအလိုမြင့်မားခဲ့ပြီးတော့ရုရှားဟာသူ့ရဲ့စစ်လက်နက်ခဲယံတိုးလောင်မှုနဲ့လက်နက်ကိုင်တပ်ဖွဲ့တွေအထိနာခဲ့တယ်လို့လည်းကာဗီကပြောပါတယ်ယူကရိန်းဘက်ကအသေးအပြောက်စင်းခံမှချက်ကိုတော့အမေရိကန်ဘက်ကထုတ်ပြန်ခြင်းမရှိဘဲဒီစစ်ပွဲမှာယူကရိန်းကကျူးကျော်ခံရတဲ့တားကောင်ဖြစ်ပြီးရုရှားကရန်လိုကျူးကျော်သူဖြစ်တယ်လို့လည်းပြောပါတယ်အခုထုတ်ပြန်ချက်တွေထဲမှာအမေရိကန်ဦးဆောင်တဲ့ပူပေါင်းအဖွဲ့ကလည်းနဲ့ပံ့ပိုးပေးပြီးတော့လက်ကျင့်တင်ကြပေးတဲ့မဟာမိတ်အဖွဲ့တွေအတွက်လုံခြုံရေးအခက်အခဲတွေ့စီမဲ့အချက်အလက်တွေကိုတော့အများပြည်သူကြည့်ရှုအသုံးပြုနိုင်မဲ့မှတ်တမ်းထဲမှာထည့်သွင်းထားမှာမဟုတ်ဘူးလို့လည်းပြောခွင့်ရသူကပြောဆိုသွားပါတယ်
။အမေရိကန်မှာဒုက္ခရောက်နေတဲ့ First Republic Bank ကို Federal ဘဏ္ဍာရေးစီးကျသူတွေကသိမ်းလိုက်ပြီးသူ့ပိုင်ဆိုင်မှုတွေကို JP Morgan Chase Bank ကိုရောင်းချလိုက်ပါတယ်။ဒါခါနှစ်လအတွင်းမှာအမေရိကန်ဘတ်တွေရဲ့ကြာဆုံးမှုမှာတတိယမြောက်ကြာဆုံးမှုဖြစ်ပါတယ်ဖရန်ဆာဖရန်စစ္စကိုမြို့အခြေစိုက် First Republic Bank နဲ့အလုံးလုံးနေကြသူအလုံးဟာ JP Morgan Chase Bank ရဲ့ဖောက်သည်တွေဖြစ်သွားကြပြီးသူတို့ငွေတွေကိုသုံးနိုင်မှာဖြစ်တယ်လို့ဘဏ်အငွေများအမကန် Federal Corporation FDIC ကတတိယနေ့အစောပိုင်းကပြောကြားလိုက်ပါတယ်သဘောတူညီချက်အရ First Republic Bank ရဲ့ကိစ္စပိုင်ဆိုင်မှုအဝဝကို JP Morgan Chase Bank ကရယူလိုက်ပြီးအငွေတွေအတွက်တာဝန်ယူရမှာဖြစ်ပါတယ် FDIC ကအငွေအဖြစ်ဒေါ်လာ2သိန်းခွဲထိသာကန့်သတ်ထားပေမဲ့အဲ့ဒီထက်များတဲ့ဘဏ်စည်းရင်းတွေကိုလည်းတာဝန်ယူရမှာပါ First Republic Bank ရဲ့ပိုင်ဆိုင်မှုက American Dollar 229.1 billion ရှိပြီးအငွေဒေါ်လာ 103.9 billion ရှိပါတယ်ဒါပေမဲ့ First Republic ရဲ့အကျွေးနဲ့ stock တွေကိုတော့မယူဘူးလို့ JP Morgan ကကြေညာချက်မှာဆိုထားတာကြောင့်အမက FDIC ကဒေါ်လာ 73 billion အဆုံးဆုံးရှိလိမ့်မယ်လို့ခန့်မှန်းရပါတယ်
နှစ်ပတ်ပဲလိုတော့တဲ့ထိုင်းရွေးကောက်ပွဲမှာပါဝင်ရှင်းမြိတ်မဲ့အတိအခါအတိုက်ခံပါတီကောင်ဆောင်ဟာတနင်္လာနေ့ကမိဖွားခဲ့ကြောင်းသူ့ရဲ့ပါတီကအတည်ပြုလိုက်ပါတယ်ဘီလီယံချီချမ်းသာတဲ့တထိပ်လေးဖြစ်တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းလည်းဖြစ်သူတက်ဆင်ရှီနာဝထရာရဲ့သမီးပေယောင်တန်ရှီနာဝထရာဟာဒီကနေ့မနက်ကပဲမိဖွားခဲ့တယ်လို့ဖွေထိုင်းပါတီရဲ့ယာယီပြောရေးဆိုခွင့်ရှိသူကပြောပါတယ်သူ့ရဲ့တရားဝင် Instagram စာမျက်နှာမှာတော့သူ့ရဲ့တားယောက်ကြလေးကိုပရူတာဆင်ဆုခဆဝါလို့နာမည်ပေးလိုက်ကြောင်းပီတုံတန်ကရေးသားထားပါတယ်ပီတုံတန်ကဘလောက်အထိနားယူမဲဆိုတာကိုမသိသေးပေမဲ့လို့မေလ12ရက်ပါတီရဲ့လူထုအစည်းအဝေးကိုတော့တက်ရောက်လိမ့်မယ်လို့သူယုံကြည်ကြောင်းလည်းပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်ချစ်ကင်းမနက်ဖက်ထိတ်တန့်ရောက်တဲ့တွေကိုတော့ဦးတင်မောင်တန်းနဲ့အတူကျမနှောင်လာတို့ကြီးညာခဲ့တာပါရှင် VO American တိုင်းရင်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို line 2 meter လို့40နှစ်လိုင်းတိုမီတာ40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်တိုက်ပွဲတွေကြောင့်ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခေါမှာကုန်စည်စီးဆင်းမှုအခက်အခဲတွေရှိနေပြီးတော့အခြေခံစားသောက်ကုန်စည်နှုန်းတွေမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်ခီးတဲ့တင်ကားတွေလည်းအတော်လာမရှိသေးဘူးလို့ဟာခေါကိုပြေးဆွဲနေတဲ့ရင်းလိုင်းတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံမီကိုရဲမုံပြောပြထားပါတယ်
တိုက်ပွဲတွေကာလအတန်ကြာဖြစ်ပွားနေတဲ့အတွက်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာကုန်စည်စီးဆင်းမှုတွေမရှိတော့တဲ့အတွက်အခြေခံစားသောက်ကုန်တွေဖြစ်တဲ့ဆန်စီအသီးရွက်တန်းကားတွေအပြင်ဓာတ်ဆီလည်းဝယ်မရတဲ့အခြေအနေနဲ့ကြုံတွေ့နေရတာပါဟာခါမြို့ကိုအဓိကကုန်စည်စီးဆင်းတဲ့ကလေးဟာခါလမ်းပိုင်းနဲ့ဂံကောဟာခါလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့အတွက်အခုလိုအခြေခံစားသောက်ကုန်တွေဈေးနှုန်းမြင့်တက်နေရတယ်လို့ဒေသခံသူကပြောပါတယ်
ဥပမာစံတင်တော့ကျွန်တော်တို့ပုံမှန်စာနေကြပါမယ်ခွင့်တောင်းကျွန်တော်တို့ရှိတဲ့စာကုတ်တင်နဲ့မတောင်းရှိနေတယ်ဖြစ်ရစိတ်ဓာတ်ကိုပုံမှန်ကျွန်တော်ပြောပြ6,000-9,000ရှိတယ်ခုဒီနေ့ဝေတော့တောင်းပေါ်တော့စိတ်ဓာတ်ပုံလည်းအများဆုံးစီးပြေပေါ်တော့စံပုံနဲ့တော့ကိုစိတ်ဓာတ်နဲ့ကြာနေပြီပေါ်တော့ကုတ်တော့ကြာဝင်ပြီဒီလိုကလေးတွေကတော့အဓိကဒီဟာခါအကြီးထောက်စီးကြောင်းလာခုနည်းနည်းကပြီပေါ်တော့ဒီတက်ကိုကျွန်တော်ဒီဖူးကမှဖြစ်နေတယ်တော့လုံးဝအဲ့ဒီကလေးတွေကလည်းလုံးဝကိုစိတ်နေတယ်ဒီလိုအရင်ကနေအပိဟာကဒီအနေမှာဘာလမ်းရှိတော့ဒီကနေ့ကဒီကြောင်းမရှိဘူးဆိုလို့
တိုက်ပွဲတွေကြောင့်ခီးတဲ့မော်တော်ယာဉ်လိုင်းတွေလည်းရပ်နားထားရပြီးကုန်စည်စီးဆင်းမှုအခက်အခဲတွေရှိရာကြောင့်အခုလိုကုန်စည်နှုန်းတွေထိုးတက်သွားခဲ့တာလို့ခီးတဲ့တင်ဂိတ်တစ်ခုကတာဝန်ရှိသူတူက VOA ကိုပြောပါဗျာ။
တော်လို့လာလို့ကတော့လို့ဆေးကားရီမရှိလို့ခါခါမကားရီမရှိလို့လူစီကတိမှမရှိတော့တာခုကအိုက်ကားဖြတ်နေတော့တာလေအိုက်ကားဖြတ်ဆိုရင်လာလေတော့ဆိုရဲဆိုတော့ကားတိုင်းနဲ့မသွားနိုင်ဘူးသွားရင်တော့မှတပတ်တစ်ခေါက်တော့မသွားနိုင်ဘူးအဲ့လိုမျိုးဖြစ်နေတာအဲ့ဒါကြောင့်မို့လို့
ကုံစီအနေငယ်စီစဉ်နိုင်တာဆိုလို့ကံကောဘက်ကနေမတူပြီးမြို့နယ်တွေကိုဖြတ်တန်းပြီးဟာခါမြို့တွေဝင်ရောက်တဲ့လမ်းပဲရှိတယ်လို့ဒေသခံတွေကပြောပါတယ်အရင်ကရန်ကုန်ကနေဟာခါကိုတရက်တာခီးတာကြာမြင့်ပြီးအခုခါလမ်းမှာ9ရက်နီးပါးကြာမြင့်တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ဟာခါမြို့ထဲမှာ73စီပြက်လက်နေတဲ့အတွက်ကားအသွားအလာမရှိတဲ့လောက်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ကလေးဟာခါလမ်းပိုက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတာတလားကြော်ကြာမြင့်နေပြီးတိုက်ပွဲအတွင်းစစ်တပ်ရှင်တန်းကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဟာခါမြို့နီးချွန်ကျုံရွာမှာအခုတည်းကတိုက်ပွဲတွေဆက်ရှိနေတယ်လို့စစ်တပ်ဘက်ကလည်းလေကြောင်းကနေဘုံကျဲတက်ခိုက်တာနေစဉ်ရက်ဆက်ဆိုလိုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲအတွင်းဟာခါမြို့အနီးကမီယောက်ဖိုင်ဘာဂျိုးလက်နက်ကြီးထိမှန်ပျက်စီးသွားတဲ့အတွက်အင်တာနက်ပြတ်တောက်နေတယ်လို့လည်းဆိုပါတယ်အခုလိုဟာခါမြို့အနီးတို့ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားတာမရှိပါဘူးခင်ဗျာတိုက်ပွဲတွေကာလအတန်ကြာဖြစ်ပွားနေတဲ့အတွက်
ချင်းပြင်းတဲ့ဟာခါမြို့ကအခြေအနေကိုရဲမွန်တည်တယ်သင်ဆက်ခဲ့ပါရှင်ပြည်တွင်သတင်းတွေပြည်မှာတော့ခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ကြရအောင်ပါဂျူပီတာလို့ခေါ်တဲ့ကြာတာပတိဂျူကိုရန်ထားပြီးတော့ရေခဲဖုံးလွှမ်းနေတဲ့လရီကိုလှေလာဖို့အာကာသယာဉ်တစ်စင်းကိုပြည်တွင်နိုင်ငံကနေလွှတ်တင်လိုက်ပါတယ်ဒီလှေလာရေးခီးက9နှစ်ကြာမှဖြစ်ပြီးတော့အထူးတည်ဆောက်ထားတဲ့ရေငယ်ကိုတော့ဂျူးစ်လို့နာမည်ပေးထားပါတယ်ဤပြည်သတင်းဆောင်မကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြထားပါတယ
်စက်ကြောလာရဲ့တခြားနေရာတွေမှာတက်ရှိရှင်းသာနိုင်တဲ့အခြေအနေရှိမရှိလှေလာဖို့ဂျူးစ်လိုအတူအားဖြင့်ခေါ်တဲ့ဂျိုသွားရင်ငယ်ကိုအီဗီရာ၁၄ရက်နေ့ကဥရောပအာကာသအေဂျင်စီကလွှတ်တင်လိုက်ပါတယ်။ကြာတာပတိဂျူခေါ်ဂျူပီတာဂျူကိုရန်ထားတဲ့လတွေကိုဒီရင်ငယ်ကကီလိုမီတာပေါင်း884တန်ခရီးနဲ့ပြီးလေ့လာမှာမို့အင်္ဂလိပ်လို Jupiter Icy Moons Explorer အတူအားဖြင့် JUIC Juice လို့ခေါ်တာပါ။နေဆက်ကြဝရမှာကြာတာပတိဂျူဟာအကြီးမားဆုံးနဲ့အမြန်ဆုံးလေပတ်နေတဲ့ဂျူဖြစ်ပါတယ်။အချာရလ30နဲ့ရှိပါတယ်ဒီဂျူးစ်ရေငယ်ကဂန်နီမစ်လအပါဝင်လ30နဲ့ဂျူပီတာချူကိုနှစ်ပေါင်းများစွာပတ်ပြီးလေ့လာမှာပါ UK အာကာသလေ့လာရေးအေဂျင်စီကအာကာသသိပ္ပံထောက်ထားမှုဒေါက်တာကယ်ရိုလိုင်းဟာပါကအခုလိုရှင်းပြပါတယ
် Juice is not in itself designed to look for lifeOn an icy moon.
Juice ကရေခဲလာပေါ်မှာတက်ရှိရှာပွေဖို့ပုံစံထုတ်ထားတာမဟုတ်ပါဘူး။ဒါပေမဲ့နေဆက်ကြဝလာတဲ့ကတနည်းအားဖြင့်မှာတက်ရှိကိုရှာမယ်ဆိုရင်ရေခဲအောင်မှာတွင့်နိုင်တဲ့အခွင့်အလမ်းရှိပါတယ်။တွေးဖို့မျှော်လင့်ထားတဲ့အတိုင်းရှာကြည့်ဖို့စိတ်ဝင်စားစရာကောင်းပါပါတယ်။ရေခဲပေါ်အောက်မှာရေငန်သမုတ်တရားရှိပြီးအဲ့ဒီမှာတက်ရှိနေနိုင်တဲ့အခြေအနေတွေရှိနိုင်ပါတယ
်။အဲ့ဒီလိုသမုတ်တရားရှိနိုင်တာကိုဒီရေငယ်ကစစ်စစ်အတိပြုပေးမှာပါ။တလိုက်စကွင်းတွေကိုလေ့လာဖို့အတွက်လဲဂျူးစ်ရေငယ်မှာတလိုက်ဓာတ်တိုက်ကရိယာကိုလဲတပ်ဆင်ထားပါလေ။ကြာတာပတိဂျူရဲ့တလိုက်စကွင်းကကဘာမြေထဲအစထောင်ချီဖြစ်တော့ပါ။ဒီကရိယာကိုလန်ဒန် Imperial College ယူပဗေဒဌာနကဒီဇိုင်းလုပ်ပေးထားတာဖြစ်ပါလေ။အခါသာသိပ္ပံပေါ်ပခမီရှယ်ဒိုအတီကအခုလိုပြောပါလေ။
If you're looking for ingredients for life or for potential
ဒါရှိရနေထိုင်နိုင်တဲ့အခြေအနေတွေကိုရှာတဲ့အခါမှာအချက်လေးချက်ကိုကြည့်ဖို့လိုပါတယ်ပထမကရေပါဒုတိယကအပူရနိုင်တဲ့အရင်းမြစ်ပြက်ဖြစ်ပါတယ်ဂန်နမိလဘော်မှာဒါရီရှိတာတေချာတယ်လို့ပါဘာကြောင့်လဲဆိုတော့သူ့မှာတန်လိုက်ဆက်ကွင်းရှိနေလို့ပါပြီးတော့အော်ဂန်နစ်ဖြစ်စီတွေလည်းရှိရပါမယ်အဲ့ဒီအရာ၃ခုစလုံးကလုံလောက်တဲ့အချိန်ကာလတစ်ခုမှာတည်ငြိမ်နေတဲ့အခါမှာတစ်ခုခုဖြစ်လာနိုင်ပါတယ
်ရေငယ်ကသမုတ်တရားထဲမှာစားပါဝင်နှုန်းတက်ခုနှုန်းတွေကိုလည်းတိုင်းတာမှာဖြစ်ပါလေဒါပြင်အော်ဂနစ်ဓာတုသဘာဝကိုရှာဖွေတိုင်းတာတဲ့ကိရိယာလေတတ်ဆင်ထားပါလေပမောက္ခမစ်ရှယ်ဒေါ်တီကအခုလိုဆက်ပြောပါတယ
် The carbon nitrogen methane
carbon nitrogen methane သူတို့ကဘက်တီးရီးယားတွေဖြစ်ပေါ်လာဖို့အတွက်အခြေအနေပါကမ္ဘာပေါ်ကသမုဒ္ဒရာအနက်ပိုင်းမှာအပူထွက်နေတဲ့တွင်းတွေရှိနေတယ်ဆိုတာကျမတို့သိကြပါတယ်အဲ့ဒီမှာအော်ဂနစ်ဒါမှမဟုတ် တက်ရှိနဲ့တက်ဆိုင်တဲ့ဓာတုပစ္စည်းတွေနဲ့ဘက်တီးရီးယားလို့ခေါ်တဲ့အနုဂျီမှန်ဘလူးနဲ့မှမြင်ရတဲ့ပိုးမွှားကလေးတွေကိုတွေ့ပါတယ်။ဂင်နမိတ်လပေါ်မှာကျမတို့ထင်တာတွေဖြစ်နေတယ်လို့ယူဆပါတယ
်။သူတို့တင်ပေါင်းများစွာထုတ်ထားတဲ့မေးခွန်းရဲ့အဖြေပေးကိုဒီခီးကနေမရနိုင်သေးဘူးဆိုတော့ကိုတော့ဒေါက်တီလိုသိပ္ပံပညာရှင်တွေကသိကြပါတယ်။ဒါပေမဲ့အခုလိုအာဂါသစူးစမ်းလေ့လာရေးအတွက်လွတ်ထိုက်တယ်လို့လည်းသူတို့ကယုံကြည်ကြတာပါ။ဂန်နီမစ်လဘောကမစင်နိုင်သေးတာကြောင့်မချစ်မရဲဖြစ်ကြပေမဲ့အဒီလိုစင်ဖို့ဒီခီးကမသွားမဖြစ်ခီးဖြစ်တယ်လို့ဒေါက်တီကဆိုပါတယ
် We won't get underneath the surface with juice but what juice will be
juice ရင်းငယ်ကိုရေခဲလွှာအောက်ကိုလှမ်းမှာမဟုတ်ပါဘူးသူကရေခဲလွှာဘယ်လောက်ထူတယ်လို့ပြောမှာပါနောက်တစ်ခါသွားပြန်တော့အဲ့ဒီမှာဆင်းမဲ့ရင်းငယ်အတွက်ဆင်းရမဲ့နေရာကိုကျမတို့အနည်းဆုံးတိထားရပါမယ်ဘာကြောင့်ရှင်းနိုင်တဲ့ရင်ငယ်ကိုမလွတ်တာလေလို့ကျမကိုမေးကြပါတယ်။ဒါကဘယ်မှာရှင်းရမလဲဆိုတာကျမတို့မသိလို့ပါ
။ဒီနေ့ထပ်ပါပဲတခြားအကာသလေးလာရေးခရီးတွေရှိပါသေးတယ်။တခြားကြယ်တွေကိုရန်ထားတဲ့ဂျိုးတွေကိုရှာမဲ့ခရီးကိုပလေတိုလို့နာမည်ပေးထားပြီးအဒီလိုကြယ်ရန်ဂျိုးတွေရဲ့လေထုလိုဝင်းကျင်ကိုလေ့လာမဲ့ခရီးကိုတော့အရီယယ်လို့နာမည်ပေးထားကြောင်းပါခင်ဗျာ။
အကတားရင်လေးလာရေးခီးစဉ်တစ်ခုအကြောင်း EP သတင်းဆောင်မကိုအခြေခံပြီးတော့ဦးတင်မောင်တန်းကတင်ပြတော်ရပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အီတလီအာနာရှင်ဟောင်းမူဆိုလိုနီရဲ့အချင်းခံဘဝအကြောင်းဒီစီစောင်းတင်ဆက်ပေးပါမယ်လွန်ခဲ့တဲ့နှစ်ပေါင်း80ကအီတလီအာနာရှင်ဘရီတိုမူဆိုလီနီဟာရာထူးကဖယ်ရှားခံရပြီးတော့အဖမ်းခံခဲ့ရပါတယ်တပေမဲ့လည်းအဲ့ဒီနောက်မှာဂျာမန်အာနာရှင်ဟစ်တလာကသူ့ကိုကယ်ထုတ်ခဲ့ပါတယ်အဲ့ဒီတုန်းကမူဆိုလီနီကိုလျှို့ဝှက်စောင့်ကြခဲ့ရတဲ့အီတလီတပ်ဖွဲ့ဝင်တူကဂျာမန်လက်ထီတပ်ဖွဲ့တွေရောက်ရှိလာခဲ့တဲ့သူ့ရဲ့အတွေ့အကြုံခရရာတွေကိုပြန်ပြောင်းပြောပြပါရယ်အေပီသတင်းဆမကိုအခြေခံပြီးတော့ပဲကိုဇော်မိုးကျော်ကတင်ပြထားပါရယ်ရှင
်ဧပြီလ25ရက်နေ့ဟာအီတလီလူမျိုးရေးနေ့ဖြစ်ပြီးအများပြည်သူအားလည်းရဖြစ်ပါတယ်ဒီရက်ကိုစတင်ကျင်းပရတာကတော့ဒုတိယကမ္ဘာစစ်အတွင်းဖက်စစ်အာဏာရှင်မူဆိုလိုနီကျဆင်းတာနဲ့နာဇီကျူးကျော်သိမ်းပိုက်မှုအဆုံးတတ်သွားတဲ့အထင်အမှတ်ကနေစတင်ခဲ့တာဖြစ်ပါတယ်2023ခုနှစ်ဟာအာနာရှင်မူဆိုလိုနီမွေးဖွားခဲ့တဲ့နှစ်140ပြည့်နှစ်ဖြစ်သလိုသူအဖမ်းခံခဲ့ရတဲ့နှစ်80ပြည့်နှစ်လည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီဖက်ဆစ်ဂျပန်တို့နဲ့အတူရပ်တည်ပြီးအီတလီကိုစစ်အတွင်းဆွဲသွင်းခဲ့တဲ့မူဆိုလိုနီဟာမဟာမိတ်တပ်တွေစစ်စလီကျွန်းကိုစတင်အခြေချမိပြီးနောက်1943ခုနှစ်ဇူလိုင်လထဲမှာအာနာကနေဖယ်ရှားခံခဲ့ရပါတယ်။ဝင်းကြီးချုပ်ရာဒူးကနေဖယ်ရှားခံရပြီးအဖမ်းခံထားရတဲ့အမျိုးသားဖက်ဆစ်ပါတီခေါင်းဆောင်အာနာရှင်မူဆိုလိုနီကို1943ခုနှစ်ဩဂုတ်လမှာတောင်ပေါ်ဒေသကပိုအင်ပီရီတိုကိုခေါ်ဆောင်သွားခဲ့ပါတယ်။1943ခုနှစ်စက်တင်ဘာလ12ရက်နေ့မှာ Grand Sasso လို့အသိများကြတဲ့ Operation Oak ဝတ္တချစစ်စင်ရေးနဲ့ဂျာမန်လေထီတပ်ဖွဲ့တွေရောက်လာပြီးသူ့ကိုကယ်ထုတ်သွားခဲ့ပါတယ်။အခုကအသက်တရာရှိပြီဖြစ်တဲ့ Ferdinando Traxini ဟာသူ့ကိုယ်တိုင်အဲ့ဒီမှာရှိနေခဲ့ပါတယ်။ Umbria မြို့ကဒေသမားမိသားစုမှမွေးဖွားခဲ့တဲ့ Traxini ဟာဒုတိယကမ္ဘာစစ်စစ်ပွဲတွေပြင်းထန်နေချိန်အသက်20အရွယ်မှာစစ်တပ်ထဲကိုဝင်ခဲ့ပြီးမွန်တီနီဂရိုကိုအပုတ်ခံခဲ့ရပါတယ်။တစ်နှစ်နီးပါးလောက်အကြာမှာအီတလီလက်နက်ကန်ရဲတပ်ဖွဲ့ကာရာဗီနီယရီကိုပြောင်းရွှေ့ခံခဲ့ရပါတယ်။ရောမမြို့ကိုပြန်ရောက်ပြီးမကြာမီပါပဲကာရာဗီနီယရီအထူးရဲတပ်ဖွဲ့ဝင်30ရွေးချယ်တာဝန်ပေးရမှာသူပါဝင်ခဲ့ပြီးအထူးလျှို့ဝှက်စစ်စင်ရေးအတွက်ညဘက်ကြီးသူတို့ကိုပို့ဆောင်ခဲ့ပါတယ်။အီတာလီယန်အပနိုင်းတောင်တန်းကအမြင့်ဆုံး Grand Sasso တောင်ကြီးကိုရောက်ရှိသွားတာကိုသူသိလိုက်ရပြီးအဲ့ဒီမှာမူဆိုလီနီကိုစောင့်ကြရတဲ့တာဝန်ကိုထမ်းဆောင်ရပါတယ
်။ဘယ်လိုမှမဟုတ်ဒီမဲ့တဲ့မူဆိုလီနီဒါဗီရှီနို
အနောက်ရောက်ကာကြီးတစီစိုက်လာပါတယ်။အထက်မှာမူဆိုလိုနီနဲ့အဆောင်အချက်တွေပါလာတာကိုအနီးကတွေ့ရပါတယ်။ပေ30 40လောက်အကွာပဲဆိုတော့ကျွန်တော်မူဆိုလိုနီရဲ့မျက်နှာကိုတေးချာမြင်လိုက်ရပါတယ်။သူအနောက်ရောက်ဝတ်စုံကိုဝတ်ထားပါတယ်။မျက်နှာကလည်းမဲမောင်နေပါတယ်ဒုက္ခရောက်နေတဲ့မျက်နှာမျိုးပါသူကစိတ်တက်ကြနေတဲ့ပုံမှာပဲသူ့ကိုဟိုတယ်ထဲကိုခေါ်သွားပါတယ်ခြံဝင်းကျဲခံရတဲ့အဆောက်အဦတစ်ခုပါအားလုံးလည်းနေရာယူပြီးမိုဆိုလွန်နီကိုစောင့်ကြတဲ့အလုပ်ကိုစတင်ရပါတယ်
အီတလီဒုတိယကမ္ဘာစစ်အတွင်းဝင်ရောက်ခဲ့ပြီး၃နှစ်အကြာမှာရှေ့တန်းစစ်မျက်နှာမှာအတော်များများအီတလီတပ်တွေအရေးနိုင်ပြီးမဟာမိတ်တပ်တွေလည်းဆစ်စလီကျွန်းကိုသိမ်းပိုက်လိုက်ပါတယ်။အဲ့ဒီနောက်အီတလီပြည်သူတွေနဲ့ဖက်ဆစ်ပါတီထဲမှာမူဆိုလီနီဟာထောက်ခံမှုကျဆင်းလာခဲ့ပါတယ်။ဒီဖြစ်ရပ်တွေရဲ့နောက်ဆက်တွဲအနေနဲ့1943ခုနှစ်ဇူလိုင်လ25ရက်နေ့မှာဖက်ဆစ်ဥဆောင်ကောင်စီကနေမူဆိုလိုနီနဲ့အီတလီဘုရင်တတိယမြောက်ဗစ်တာအင်မနွယ်ကိုအယုံကြည်မရှိအဆိုတင်သွင်းပြီးတိုင်းပြည်ခေါင်းဆောင်နေရာကနေဖယ်ရှားခဲ့ပါတယ်။အပရူဆိုတောင်ပေါ်ကတဲခိုကမ်းမှာမူဆိုလိုနီနှစ်ပတ်လောက်နေထိုင်စဉ်အတွင်းသူစီနီဟာဆက်သွယ်ရေးအရာရှိအဖြစ်တာဝန်ထမ်းဆောင်ရပြီးသတင်းတွေကိုစစ်ဆစ်ခါအာနာရှင်မူဆိုလိုနီကိုသတင်းပို့ရပါတယ
်။အဲလိုကမရာအရီမိုဆို
မူဆိုလိုနီကိုကျွန်တော်အနီးကျတွေ့မြင်ရပါတယ်။ကျွန်တော်သူ့မျက်လုံးကိုတရားကြည့်ပါတယ်။သူဟာလုံးဝကိုစိတ်တက်ကြဆင်းနေပြီးအသက်ဆက်မရှင်ကျင်တော့တဲ့ပုံစံမျိုးဖြစ်နေပါတယ်။သူ့ကိုဘယ်အရာကစောင့်ကြိုနေတယ်လဲဆိုတာသူသိနေပါတယ်
။1943ခုနှစ်စက်တင်ဘာလမှာအီတလီဟာမဟာမိတ်တပ်ဖွဲ့တွေထံကိုခြွင်းချက်မရှိလက်နက်ချခဲ့ပါတယ်။1943ခုနှစ်စက်တင်ဘာလ12ရက်နေ့မှာမူဆိုလိုနီကိုကယ်တင်ဖို့ဂျာမန်ဗိုမှူးအော်တိုဟာဟိုက်စ်မော့စ်ကဂျာမန်လေထီတပ်ဖွဲ့နဲ့နာဇီ SS အသေးခံတပ်ဖွဲ့တွေပါဝင်တဲ့နာမည်ကျော်ဝက်တချစစ်စင်ရေး Operation Oak ကိုပူးဆောင်ပြီးမူဆိုလိုနီရှိတဲ့နေရာကိုရုတ်တရက်ကျူးကျော်ဝင်ရောက်စီးနင်းခဲ့ပါတယ်။ဒါဇင်နဲ့ချီတဲ့ဂျာမန်စစ်သားတွေလေရင်တွေနဲ့ဆင်းလာပြီးဟိုတယ်ကိုဝိုင်းလိုက်တာကိုမြင်လိုက်ရတဲ့တာရှီနီလည်းအံ့အားသင့်သွားခဲ့ပါတယ်။မူဆိုလိုနီကိုဂျာမန်နာဇီအရာရှိအော်တိုစကော့ဇီနီကလေရင်ငယ်နဲ့ခေါ်ဆောင်သွားတာကိုသူမြင်လိုက်ရပါတယ်။မူဆိုလိုနီကဟစ်တလာကိုစက်တင်ဘာလ14ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။မူဆိုလိုနီကိုအီတလီမြောက်ပိုင်းမှာလက်ဝေကန်အုပ်ချုပ်ရေးအဖွဲ့အဖြစ်ပြန်လည်ဖွဲ့စည်းနိုင်ဖို့ဂျာမနီနာဇီကကူညီခဲ့ပါတယ်။ဒါပေမဲ့လည်း1945ခုနှစ်ထဲမှာအရေးနိုင်ပြီးမူဆိုလိုနီဟာဆွစ်ဇာလန်နိုင်ငံကိုထွက်ပြေးဖို့လုပ်နေတုန်းသူကိုအီတလီတော်လှန်ရေးတပ်ဖွဲ့တွေကဖမ်းဆီးမိခဲ့ပါတယ်မူဆိုလိုနီနဲ့သူနဲ့အတူပေါင်းသင်းနေထိုင်တဲ့အမျိုးသမီးကလာရာပစ်တာချီကို1945ခုနှစ်ဧပြီလ28ရက်နေ့မှာတော်လှန်ရေးတပ်ဖွဲ့တွေကဖမ်းမိခဲ့ပြီးနောက်တနေ့မှာပဲသူတို့ကိုပြစ်တတ်ခဲ့ပါတယ်မူဆိုလိုနီနဲ့သူ့နောက်လိုက်နောက်ပါတွေရဲ့ရုပ်အလောင်းတွေကိုမလန်မြို့ကိုပို့ဆောင်ခဲ့ပြီးဓာတ်ဆီဆိုင်အမိုးမှာဇောက်ထိုးချိတ်ဆွဲပြီးအများပြည်သူတွေမြင်အောင်ပြသခဲ့ပါတယ်။အဲ့ဒီနောက်အီတလီမှာနှစ်ရှည်လာများပြည်တွင်းစစ်ဖြစ်ခဲ့ပြီးအခက်အခဲတွေနဲ့ဆက်လက်ကြုံတွေ့ခဲ့ရပါတယ်။တရှိနီလည်းရွာပြန်ပြီးဒယ်လုံနေခဲ့ပါတယ်။သူဟာအီတလီသမိုင်းမှာအရေးပါတဲ့စာမျက်နှာတစ်ခုကိုကိုယ်တိုင်ဖြတ်သန်းခဲ့ရတယ်ဆိုတာကိုတော့သူသိပါတယ်။သူဟာဒီဇာလန်တွေကိုသူ့ရဲ့သားသမီး၄ယောက်၊မျိုး၉ယောက်နဲ့မြစ်၇ယောက်ကိုဆက်လက်ပြောပြနေခဲ့ပါတယ်။
အာနာရှင်မူဆိုလိုနီရဲ့အကျဉ်းချစဉ်စောင့်ချခဲ့ရတဲ့သက်သာသူကတွေ့အကြုံလေးကိုတင်ပြတော့တာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေမှာတော့တွေ့ဆုံမြင်မြန်ခံတစ်ခုနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့လူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ
်။အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကျက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ရဲ့2023ခုနှစ်မေလ2ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိစ Saif ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဘက်အစီအစဉ်ထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတွေ့ဆုံမေးမြန်းခန်းတစ်ခုကိုအရင်ဆုံးတင်ဆက်ပေးပါမယ်။စစ်ကောင်စီကအချိန်ပြည့်စောင့်ကြည့်နေတဲ့ကြားကရန်ကုန်မြို့နယ်ကနေမကြာသေးခင်ကရက်ပိုင်းအတွင်းကပဲလွှတ်မြောက်နေမယ့်တစ်ခုကိုရောက်ရှိလာတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ကို VOA မြန်မာပိုင်းအက်ဒီတာကိုစောဝင်းလိုင်းကဆက်သွယ်မေးမြန်းထားပါတယ်။မေးမြန်းခန်းအပြည့်စုံကိုစနေနေ့မှာထုတ်လွှင့်မဲ့ VOA ရဲ့တပတ်သွင်းသတင်းအစီအစဉ်မှာလည်းစောင့်မျှော်ကြည့်ရှုနာဆင်နိုင်ပါတယ်ရှင်။
ဘွေးနေမျိုးစဉ်ခင်ဗျာဗီဒီယိုအခုလိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာ
။ကျွန်တော်ပထမဆုံးမေးချင်တာကတော့ဘွေးကြီးကအခုဆိုလို့ရှိရင်လွတ်မြောက်တဲ့နေမျိုးတစ်ခုကိုရောက်လာပြီပေါ့နော်။ဆိုတော့မြန်မာနိုင်ငံထဲမှာဆက်ပြီးနေလို့မရတော့အောင်ဘယ်အချက်တွေကများတွန်းအားပေးခဲ့တာလဲ။ဘာကြောင့်များမြန်မာနိုင်ငံကထွက်လာဖို့ဆုံးဖြတ်ချက်ချပြခဲ့တာပါလဲခင်ဗျာ
။ကျွန်တော်15နှစ်16နှစ်လောက်စဉ်စမပြတ်ကြိုးပမ်းဆောင်ရွက်လာတဲ့ Federal Democracy ပြည်တော်စုတစ်ပေါ်ပေါ်ရေးနဲ့ဖက်စစ်ဝါဒကျေပြန့်စွာဝါမျိုးနေတဲ့လက်ရှိတပ်မတော်ကိုအတွင်းပြောင်းလဲပြီးတော့ပေါ့ပြည်သူတပ်မတော်ဖက်ဒရယ်ပြည်တော်စုတပ်မတော်ဖြစ်ပေါ်အောင်ဆောင်ရွက်နိုင်တဲ့တော်လှန်မှုအခင်းချင်းကြီးဟာအခုချိန်မှာအရှိန်အမြင့်ဆုံးလဲရောက်နေပြီဖြစ်တယ်။ပြီးတော့လည်းနိုင်ငံသူနိုင်ငံသားအားလုံးကအခုချိန်မှာတက်ဆွမ်းသမျှကြရနေရနေပါဝင်ထမ်းဆောင်ဖို့အချိန်သင့်လာပြီဖြစ်တယ်။ဒီလိုယုံကြည်ချက်ပြင်းထန်လာစွာပြင်းထန်စွာပေါ်ပေါက်လာတဲ့အတွက်ကြောင့်ကျွန်တော်တို့ငင်းကြေကျုပ်သဘောမျိုးနဲ့ရဲစပါထောက်လန်းကြီးတွေကျွန်တော်တို့ဝင်းရံစောင့်ကြည့်နေတဲ့ကြားကကျွန်တော်ကရန်ကုန်တိုင်း PDF တပ်ဖွဲ့ဝင်ကြီးတွေရဲ့ကေထုတ်မှုနဲ့ကျွန်တော်လူမြောက်ဒေသကိုထွက်ခွာလာခဲ့ရတာဖြစ်ပါတယ်အဓိကတော့ဆရာကြီးဘုံမော်တင်အောင်ပြောတဲ့တမိုင်းကပေးရလာတဲ့တာဝန်ကိုဘယ်လောက်ကြည်ပြွန်လဲဆိုတဲ့ပုံမူတည်ပြီးတော့လူတယောက်ရဲ့တန်ဖိုးကတိုင်းတာလာပဲလေကျွန်တော်ကကိုပို့ကိုပေါ့တတော်လိုင်းမှာတပိုင်းတနိုင်တက်နိုင်ရဝင်ပါပြီးတော့တံပိုးတစုံကြာရှိတဲ့လူတယောက်ဖြစ်လူပွားမှာရှင်သန်ခဲ့ကြပါတယ်။ဒါကြောင့်ကျွန်တော်ထွက်ပါခဲ့တာ
။ဟုတ်ကဲ့ဘိုးကြီးညမျိုးစင်ဟာဆိုလို့ရှိရင်ဒီ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာမသိမ်းခင်2019ခုနှစ်မှာကတည်းကဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်ပေါ့နော်။ဆိုတော့အာဏာသိမ်းတဲ့အချိန်မှာထောင်ထဲမှာရောက်နေတယ်။ဆိုတော့ဒီအာဏာသိမ်းတဲ့သတင်းကိုထောင်ထဲမှာဘယ်အချိန်မှာစကြမိပါသလဲခင်ဗျာ။ကြားတဲ့အချိန်မှာရောမင်းပုဂ္ဂိုလ်တူချင်းအနေနဲ့ဘယ်လိုခံစားရပါလဲခင
်ဗျ။ဟုတ်ကဲ့အာနာသိမ်းနိုင်မယ်ဆိုတဲ့အတွေးအကြုံကိုကျွန်တော်က2013-14လောက်ကတည်းကကြိုတင်တွက်ဆထားမိပါတယ်။ပြီးတော့2016-17လောက်မှလည်းကျွန်တော်အာနာသိမ်းပြန်သိမ်းနိုင်မယ်ဆိုတဲ့ယူဆချက် post တွေကိုလည်းကျွန်တော်ရေးခဲ့ YouTube ဖြစ်ပါတယ်။နောက်ဆုံးတပ္ပနာဒေါ်နယ်ထရပ်အမေရိကန်မှာယူကော့ခံရပြီးဆိုတဲ့သတင်းကြားတဲ့နောက်မှာတော့အာနာပြန်သိမ်းနိုင်မယ်ဆိုတော့ကျွန်တော်ရဲ့ယူဆချက်ကလုံးဝခိုင်မာသွားခဲ့ပါတယ်ဒီချိန်မှာတော်တော်ထောင်နေမှာပါဒါမြန်မာနိုင်ငံရေးရဲ့2013ကြာအရွေ့ကြီး2013နဲ့15ကြာဒီအကူပြောင်းကာလတွေ2015နဲ့2020ကြာမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရဖွဲ့လက်ထက်ဆောင်ရွက်ချက်တွေဒါတွေကိုစစ်သည်မပြတ်တောက်လျှောက်ဥစုလေးလာခြင်းနဲ့အဲ့ဒီအချိန်မှာ military institution ဖြစ်တဲ့လက်ရှိအကြမ်းဖက်စစ်တပ်ဘက်ကတိုးမြင့်ဖွဲ့စည်းတိဆောက်တုံ့ပြန်လာတဲ့အနေအထားတွေကြီးကြီးအဖြစ်ဒီ2020မှာမဖြစ်မနေအာနာသိမ့်နေမယ်ဆိုတာကျွန်တော်ကတွက်ဆပြီးဖြစ်ပါတယ်အဲ့တော့အာနာသိမ့်နေဆိုတဲ့နေ့ကိုအချင်းထောင်လေးရပဲကျွန်တော်သိရှိခဲ့ရတာဖြစ်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီຫນွေဥဒေါ်လာရေးဟာနှစ်နှစ်ကျော်ပြီးတော့3နှစ်ထဲကိုရောက်လာပြီပေါ့နော်ဆိုတော့ဟိုဘိုးကြီးညမျိုးစင်မြန်မာနိုင်ငံထဲမှာရှိနေတော့မှာလဲဒီຫນွေဥဒေါ်လာရေးနဲ့ပတ်သက်တဲ့သတင်းချက်လက်တွေကြားသိရမှာပဲပေါ့နော်အခုကိုယ်တိုင်ကအပြင်ကိုရောက်လာပြီဆိုတော့ဟိုကိုကိုတိုင်းထိတွေ့သိရှိရပြီဖြစ်ပြီပေါ့နော်ဆိုတော့ဒီຫນွေဥဒေါ်လာရေးအပေါ်မှာရောဘိုးကြီးညမျိုးစင်နေနဲ့ဘယ်လိုမြင်မိပါလဲခင်ဗျာ
ကျွန်တော်တို့ကအကောင့်တွေကိုကြုံမှုအတွက်အစိုးဆုံးကိုဖြတ်ကျော်နေရတဲ့သဘောဖြစ်ပါတယ်အဲဒီစနစ်ကြီးတစ်ခုတိဒီစီစီနဲ့ပျက်စီးယိုယွန်းလာတဲ့90ကြာလာခဲ့တဲ့အာဏာရှင်အစွဲပွားတွေညီမျိုးမျိုးနဲ့တိုင်းပြည်ရဲ့အာဏာကိုချုပ်ကန်ပြီးကိုကျွစီပွားရှာစွာတကိုးထွားခဲ့တဲ့စနစ်ကြီး90ကျော်ကြာခဲ့တာကြီးလုံးဝညီကုန်းချုပ်သွားဖို့ကဒီလိုအခြေအနေမျိုးကကြုံမှုကြုံကြော်ကိုကြော်ရမယ်အနေထားရှိပါတယ်အဲ့တော့ကျွန်တော်ကတော့လက်ရှိဖြစ်ပေါ်နေတဲ့အာဏာသိမ်းမှုနောက်ဆက်တွဲနှစ်နှစ်ကြာကာလအဲကျွန်တော်တို့ပြည်သူလူထုတရားလုံးရဲ့အဲဒီစစ်အာဏာရှင်စနစ်အနီကုန်းချုပ်အမြင့်ဖြတ်အောင်လုပ်နိုင်မှရမယ်ဆိုတဲ့ပြင်းပြတဲ့ယုံကြည်ချက်နဲ့အဲကျွန်တော်နိုင်ငံသားမျိုးဆက်ပစ်ဂျန်စီများရဲ့ဇွဲလုံးကဝရိယတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့အဲခုခံတွန်းလှန်စစ်ဟာအားမရတဲ့အချက်လက်တချို့ရှိတော်များလည်းပဲနော်ကျွန်တော်တို့ဘက်ကဇွဲနဲ့နဘဲနဲ့ရတဲ့နီလန်းနဲ့တဖြည်းဖြည်းတိုးမြင့်တိုးတက်လာတဲ့စင်နီပြွာတွေပေါက်ဆက်စုပွဲမှုတွေနိုင်ငံတကာရဲ့တဖြည်းဖြည်းအောင်ဆက်လာမှုတွေနဲ့ တတ်သေးရပဲသူ့အတူအလိုလျောက်ပေါ့နော်တတိမမှန်တဲ့စစ်တပ်ထဲမှာဘယ်သူ့အလိုလျောက်ဖွဲ့စည်းပုံပြည့်ရင်းပြူပြဲနဲ့အုပ်ချုပ်မှုယုံနေတဲ့ဖြစ်စဉ်ပေါ့ကျွန်တော်တို့ခေါ်ရင်အုပ်ချုပ်မှုယုံနေတာပေါ့တောင်းပေးတာမလုပ်တာစစ်စည်းကမ်းဖောက်ပြက်တာမိမနာခံတာစသဖြင့်အဲ့တတိပတိနဲ့သူတို့ဘက်ကထိခိုက်ကြဆုံးအများများလာတဲ့အနေအထားကိုကြည့်ချင်းအဖြစ်အဲဒီနှစ်နှစ်တာကာလတတန်းမှာကျွန်တော်တို့ပြည်သူလူထုတရားလုံးပါဝင်တဲ့ဆရာနာရှင်ဖက်စစ်ချေမုံရေးခုခံတော်လှန်မှုစစ်ပွဲကြီးဟာအောင်မြင်မှုကိုပုံမှုပြီးတော့နီးကပ်လာတယ်ပုံမှုပြီးတော့ချီးကပ်လာနိုင်တယ်လို့ကျွန်တော်ကတော့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကအဲဒေါင်းစီတဲ့တွတ်ဆမှုတွေနဲ့နော်ခေါင်းဆောင်ပိုင်းဆိုင်ရာရဲ့အဲဘက်မြရတဲ့ပေါ့နော်ဘက်မြဆိုတော်လှန်ရေးဘက်ကိုလည်းတိုးမြင့်အရှင်းရမယ်ပြီးရင်တင်ခုပြောင်းနေတဲ့ပြန်ပြီးဆောင်ရေးကာလအတွက်ကိုလည်းကြိုးတင်ပြင်ဆင်တဲ့စီမြတ်ဒီပေးချာရေရာတဲ့စီမံကိန်းချဆောင်ရွက်ခြင်းတွေပေါ်မှာတော့တည်မီပြီးတော့ပြည်သူရဲ့စိတ်ဓာတ်အတက်ကြပြည်သူရဲ့ပူးပေါင်းပေါင်းမှုအတက်ကြတွေဟာအနေအမြင့်တော့ဖြစ်ပေါ်နေလိမ့်ဦးမယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ရဲ့နှစ်နှစ်တာတော်လှန်ရေးကြီးဟာအနည်းကဆုံးအောင်မြင်မှုရောက်နေပြီလို့ကျွန်တော်တို့ကြိတ်နေပြောလို့ရပါတယ
်ဟုတ်ကဲ့ဘိုးကြီးနေညိုစင်ဟာဆိုလို့ရှိရင်ကိုယ်တိုင်လည်းအမှန်တရားပဲကရက်တည်တဲ့တမတော်သားဟောင်းတယောက်ဖြစ်တယ်။အဲ့ဒီအတွက်လည်းအကျဉ်းချင်းလည်းထောင်ကျပြီးတော့ပေးဆက်ခဲ့ရပြီးဖြစ်တယ်ပေါ့နော်။ဆိုတော့လက်ရှိတမတော်ထဲမှာတာဝန်ထမ်းဆောင်နေကြတဲ့တမတော်သားတွေကိုပေါ့ဗာများပြောချင်ပါသလဲခင်ဗျ။
ကျွန်တော်ပြောချင်တာဟိုကျွန်တော်မှအဆောင်ရောင်ယာဓုဘာမှမရှိဘူး။ယာရှိကြီးလို့လည်းကျွန်တော်ဘာမှမတတ်မှာဘူး။တိုးတော့ကျွန်တော်သွားနိုင်တယ်သွားရည်တယ်။ဘာလဲဆိုတော့အခုယာရှိကြီးလို့ထံယူပြီးတာဝန်ထမ်းဆောင်နေတဲ့လူတွေရဲ့နှလုံးသားတွေကရက်တည်ရဲ့ယုံကြည်ချက်အနာဂတ်ကိုမျှော်မှန်းပြီးတော့ထမ်းဆောင်နေတဲ့သူ့ရဲ့လူဘဝနိုင်ငံသားတာဝန်တွေနဲ့ကျွန်တော်အနာဂတ်ကိုမျှော်မှန်းပြီးတော့ကိုယ်ရင်ပတ်တဲ့နှလုံးသားထဲမှာထားရှိထမ်းဆောင်နေတဲ့အနာဂတ်မျှော်မှန်းချက်တာဝန်ဘလို့မှဟိုရက်တိချက်ချင်းမတူလို့ပါကျွန်တော်ကပြည်သူ့အတွက်တိုင်းရင်းသားဒုတိယလုံးတွေပြည်တော်စုနိုင်ငံတော်ကြီးအတွက်ဆိုတဲ့လေးနဲ့မျှော်မြင်တဲ့အိုးအဝေးကြီးကိုကြည့်ပြီးတော့ကျွန်တော်ပြောလိုက်တယ်မျက်စိတဆုံးကိုကြည့်ပြီးတော့ကျွန်တော်ကတဆွမ်းတမြရိုးရိုးဖြောင်းဖြောင်းနဲ့ကျွန်တော်တက်လိုက်လို့တော့လုံနေတာသူတို့တွေကယာရုယာကန်အဆောင်ရောင်အစ်စ်နဲ့သူတို့ဘန်ထဲမှာကြက်သိန်းပေါင်းထောင်ပေါင်းကြီးကြဘီလီယံပေါင်းရှိကောင်းရှိနိုင်ပြီ။ယာရူးတဲ့အမြင်ကြီးနဲ့သူတို့ဘိုးချုပ်ဘိုးချုပ်အပါဆိုဝမ်းဝမ်းခါစားနေတဲ့လူတွေရှိပြီ။တိုးတော့သူတို့မြင်နေတာကမျက်တော်တကန်းပဲဖြစ်နေရှာတယ်။ဒါကြောင့်မလို့မျက်တော်တကန်းဖြစ်တဲ့ဘိုးချုပ်မူကြီးလို့အမိခံထားတဲ့ပုံပုံတယောက်တို့မို့သူ့ရဲ့တစုတစ်ခွဲဥပဒေနဲ့မညီတော့အမိနေပေးနေအောင်သူတို့နားခံနေတယ်။နိုင်ငံတကာရဲ့စစ်တီတော်ကျင့်ဝတ်တွေနဲ့လုံးဝစန့်ကျင်သောအလုပ်တွေကိုသူတို့လုပ်နေတယ်။ဥပမာပစီကြီးရွာမှာဘုံကျဲတာမျိုးအစအနက်ပါရွာကချင်းအဲတိကိတာဖြောက်ပြီးဘုံကျတာအစအပြင်းပမြေပြင်မှာလူတွေတက်လောင်းနေဖြောက်မရင်းနေချင်းရဲဆက်ဆက်အမတန်ကိုဖက်စစ်ဂျပန်ခေတ်တဲ့ဆိုးတဲ့တွေကဒီကိုလုံနေတာအစုံသူတို့တိနေပါလျက်နဲ့ဒါဥရင်နဲ့လည်းမညီဘူးပြည်သူကိုကာကွယ်ဆောက်ရှောက်ရမယ်တပ်မတော်သားတယောက်ရဲ့လူရဲ့မျိုးလည်းမဟုတ်ဘူးဒီလိုလုံချင်းအားဖြင့်လဲစစ်အုံရတော့အကြောင်းကြီးများတဲ့ကတစ်ချက်မှလည်းမညီဘူးစစ်အုံတော့အကြောင်းကြီးများနဲ့တစ်ချက်မှလည်းမညီတဲ့အလုပ်ကိုလုပ်နေရတဲ့အတွက်ကြောင့်စစ်အုံနဲ့စစ်ကိုအောင်မြင်အောင်တိုက်နေတဲ့စစ်ဘုတ်ချုပ်တွေလည်းဖြစ်လာမှာမဟုတ်ဘူးဆိုတာသူတို့တွေးတိုင်လောက်မြဲလို့ကျွန်တော်ထင်ပါတယ်။တိုးတော့သူတို့ဘာကြောင်းကြောင်းများဒီလိုအခြေအနေကြီးကိုရေစုံမျောနေတာလဲ။တိုင်းပြည်ကြီးတော်တော်ကြီးကိုတအီးအီးနဲ့မှကပဲအရှိန်ဟုန်နဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေထွက်ကုန်ပြီးနိုင်ငံသားအာဆီယံလည်းအခုတည်းလူရမသွင်းဘူး။အိုးကမ္ဘာမိတ်ဆာနှစ်နိုင်ငံကလူရသွင်းတာလောက်ကိုငါတို့လူရသွင်းခံရလောက်ပြီဆိုပြီးဂုဏ်ယူနေမယ်ဆိုတော့ကိုယ့်ကိုယ်ကိုမိတ်ဆာစိတ်သက်ရှိတဲ့လူဖြစ်ဖို့ပြနေတာပဲဖြစ်လိမ့်မယ်ဆိုတာသူတို့တွေတွေးမိမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဘိုးကြီးနေမစင်ဟာဆိုလို့ရှိရင်အခုကိုယ်တိုင်လည်းလွတ်မြောက်တဲ့ဒေတာတစ်ခုကိုရောက်လာပြီပေါ့နော်ဆိုတော့ဒီပြင်မာလဲအခုရောက်လာပြီတဲ့အခါမှာဒီပြင်မာရှိနေတဲ့ဖွဲ့စည်းတချို့နဲ့လဲတွေ့ပြီးကောင်းတွေ့ပြီးဖြစ်မှာပါဘိုးကြီးကတော့ပိုသိမှာပေါ့နော်ဆိုတော့ဒီလက်ရှိမျိုးဦးတော်လိုင်းရေးမှာဟောဘိုးကြီးအနေနဲ့ဘလို့အခန်းငါးငါးကနေပြီးတော့ပါဝင်လှုပ်ဆောင်သွားဖို့စီစဉ်ထားပါတယ်ခင်ဗျာပါဝင်ဖို့ရောရှိပါသလား
အပါဝင်မှာတော့တည်ကြပါတယ်သို့တော့ပါဝင်ရမယ်ဒီအခွင့်အလမ်းနဲ့တာဝန်အဲဒီဆန်းဆောင်ကြီးတွေကတော့အဲကျွန်တော်ဟိုပူပေါင်းလက်တွဲဆောင်ရွက်မဲ့အင်အားစုတွေကျွန်တော်ကိုညွှန်ကြားတာဝန်ပေးရမဲ့အခုခေါင်းဆောင်ကြီးရဲ့အနေထားပေါ်တော့မူတည်မှာပေါ့လေကျွန်တော်ဘလောက်ပဲလှုပ်ချင်လှုပ်ချင်နေပြောပြောလှုပ်နိုင်တဲ့အခွင့်အလမ်းကလက်ရှိထူဆောင်နေတဲ့လူတွေစီမံခန့်ခွဲချိတ်ဆက်ပြီးမှကျွန်တော်လုပ်နိုင်မှာလေကျွန်တော်ကတစဉ်ထောင်ပြီးတော့ကိုတဏီယာရဖို့ဆိုရင်ရေချက်ကျွန်တော်မှရှိတဲ့လူမျိုးကျွန်တော်တက်နေတာကိုတက်နေတဲ့နေရာတက်နေတာလုပ်ပြီးမယ်ကျွန်တော်မှဒါလုပ်နိုင်တယ်လို့သူတို့ယူဆရင်ကျွန်တော်တာဝန်ပေးကျွန်တော်လုပ်နိုင်မယ်ထင်ကျွန်တော်အသက်တည်ပြီးလုပ်မယ်ဒါစစ်သားတယောက်ကကျွန်တော်အယူသားလုံးပြောတာ
ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်အခုလွတ်မြောက်နေမျိုးကိုရောက်လာပြီပေါ့နော်ဒီကိုရောက်မလာခင်မှာရန်ကုန်မှာရှိနေတော့ကဆိုလို့ရှိရင်အချိန်ပြည့်စောင့်ကြည့်ခံရတဲ့အနေထားရှိခဲ့တယ်ပေါ့ဆိုတော့အဲ့ဒီလိုအချိန်တွေကနေပြီးတော့အခုလိုမျိုး လူမြောက်တဲ့နေမျိုးရောက်လာအောင်ဘလို့များလှုပ်ဆောင်ခဲ့တယ်လဲဆိုတာလေးကိုကျွန်တော်တို့ပြောပြလို့ရသလားပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့အချင်းချင်းလေးပြောရရင်တော့ကျွန်တော်လာကြိုတဲ့ရန်ကုန်တိုင်း PDF ကအသက်18-20လောက်လေးရှိတဲ့လူငယ်လေးတွေကိုကျွန်တော်လုံးဝဆက်လန်တယ်လုံးဝကျွန်တော် respect salute လုပ်တယ်သူတို့မှာအဲ့ဒီအချိန်ကာလကသူတို့ကကျွန်တော်ပေါ်တယ်လို့လည်းမဟုတ်ဘူးဗျာအဲ့ဒီကာလကသူတို့က drone နေနဲ့ရန်ကုန်တိုင်းတွင်းတွင်းကအုပ်ချုပ်ရေးရန်ရားတွေနဲ့စစ်တပ်စခန်းတွေကိုသူတို့ဖွဲ့ပေါ့ network တွေချိန်ပြီးတော့ဘုံကျဲနေတဲ့ဘုံနဲ့လိုက်ပြီးတိုက်ခိုက်နေတဲ့အဖွဲ့လေးတွေကျွန်တော်ရန်ကုန်နားအိမ်သားကြီးကိုလာကြူတာဗျလာကြူတာလာကြူပြီးတော့ကျွန်တော်ခေါ်ထုတ်ပါတယ်သူတို့ဘလောက်တတ်သိရှိလဲဆိုတော့ရန်ကုန်တိုင်းကျွန်တော်အိမ်သားကြီးရောက်လာတဲ့လူငယ်လေးတွေသူတို့လွယ်လေးကိုစီတဲ့မှာကျွန်တော်ကြည့်တယ်ဗျသူတို့အရွယ်သူတို့လွယ်ထားတဲ့လွယ်လေးတွေကြည့်ပြီးတော့ဒီအော်စိတ်ကူးလေးနဲ့ဒီစာအုပ်လေးနဲ့ computer networking နဲ့ဘာညာလေးပေါ့နော်ဒီပညာနဲ့စာလေးစာအုပ်လေးနဲ့ပါလိမ့်မလားပေါ့ကျွန်တော်တော့ကျွန်တော်စိတ်ကူးနဲ့သူတို့အသက်ရွယ်ခမ်းမ်းကြည့်တာပေါ့သူတို့ခေါ်ဆောင်လာတဲ့ရင်ပေါ်မှာစီးပြီးတော့နောက်သောနားရနေရကြတော့မှအမှတ်တမဲ့ကျွန်တော်လေ့လာကြည့်ရတော့သူတို့လွယ်တာလွယ်ကြတယ်မှာစာအုပ်လေးတွေစာတနတ်နဲ့လက်ပြပုံတွေတွေပဲပါတယ်ဗျ။ဒါသူတို့ဒီရဲ့လက်ရှိခေတ်စနစ်ပေါ်မှာဘလောက်တာဝန်ကြီးတယ်ရဲရင်နဲ့ပြောင်မြောက်တယ်ကျွန်တော်အသက်နဲ့ရင်းပြီးတော့ခေါ်ထုတ်လာတယ်ဆိုတော့ဂုဏ်ပြုချင်လို့ပါ။အဲခက်ခက်ခဲခဲကျွန်တော်တို့ထွက်လာခဲ့ရပါတယ်။ကျွန်တော်ကဲထုတ်ခဲ့တဲ့ညီလေးတွေကိုလည်းအမတန်ဒေသပါတယ်။တကယ့်ကိုစပါးစိတ်သက်ရှိတဲ့ပြည်သူတမတော်သားတွေဖြစ်ဂုဏ်ယူပါတယ်ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ဘွေးဒီမျိုးစဉ်အခုလိုဗီဒီယိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗီဒီယိုကျေးဇူးတင်ပ
ါမကြသေးခင်ကပဲဒီရက်ပိုင်းအတွင်းကပဲလူမြောက်နေမြေတခုကိုရောက်လာတဲ့ဘူချီဟောင်းနေမျိုးစဉ်ကို VOA မြန်မာပိုင်းအယ်ဒီတာကိုစောဝင်လိုက်တွေ့ဆုံမြင်မြန်ထားတာပါရှင်အခုတော့စီးပွားရေးကဏ္ဍအလဲရောက်ပါပြီမြန်မာဖက်ချံကရင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီစဉ်မှုတွေတုံ့နေသွားသလိုနိုင်ငံတော်မှာလည်းပို့ပြီးတော့တင်းကျပ်စစ်ဆေးလာတာကြောင့်ကုန်စည်စီစဉ်မှုကြံကြာနေရပါတယ်ဒီသတင်းပါစီးပွားရေးအစီအစဉ်မှာမှတ်တင်ရထိုက်ကတင်ပြထားပါတယ်ရှင
်အရင်ပြည်နယ်တွင်းမှာမတ်လနဲ့အေဒီလာတွင်တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီစဉ်မှုနှိမ့်ကွေသွားခဲ့ပြီးတဲ့နောက်အေဒီလာတတိယပတ်အတွင်းမှာတော့အခြေအနေတချို့ပြန်ကောင်းလာပြီလို့ထိုင်းမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်နေတဲ့ကိုအေးကိုက VOA ကိုပြောပါတယ်
ဟုတ်ကဲ့ခင်ဗျာတက်ွက်ဖြစ်တဲ့ချိန်ဆိုရင်တော့ကျွန်တော်ကွန်ပျူတာဆောင်ရည်နဲ့ကြံ့ကြာလေးရှိပါတယ်တခြားချိန်တွေကတော့ပုံမှန်ပါပဲ
အခုလုံးလုံးစေထိုင်းဘက်ကဘလို့ကုန်စီတွေအဝင်များနေပါတယ်ရှင်မြန်မာဘက်က
ထိုင်းဘက်ကတော့ကျွန်တော်တို့ကပို့လာတွေကများတော့ဒီအိမ်လုံးပစ္စည်းတွေများပါတယ
်မြန်မာဘက်ကရောဘလို့ပစ္စည်းတွေဝင်လာများပါတယ်ရှင်အခုလုံးလုံးစေ
ကျွန်တော်မြန်မာဘက်ကတော့လောတဲ့ဝင်လာကုန်ကြောက်တွေဝင်လာများပါတယ်ကုန်ကြောက်နဲ့ကျွန်တော်တို့ဒီကျွန်တော်အိမ်အသုံးဆောင်ပစ္စည်းများပါတယ်ခင
်ဗျာမြဝတီဘက်မှာရောကိုယ့်အကူတို့ဘယ်လောက်တိပါလဲမြဝတီဘက်ကရောပုံမှန်ဖြစ်သွားပါပြီလား
ဟုတ်ကဲ့ခင်ဗျာမြဝတီဒီနေ့ဒီပုံမှန်ဖြစ်သွားပါပြီဒီရောလူရောအိမ်ကျန်တဲ့လူရောပေါ့နော်အိမ်ကျန်တဲ့လူရောကျွန်တော်ပုံမှန်ကြည့်ရပုံမှန်ပါ
တိုက်ပွဲတွေဖြစ်ပြီဆိုရင်ကိုယ့်အကူတို့ဘက်ကဘယ်လိုတိရပါလဲ
ကျွန်တော်တို့ရုံးခွဲတွေမြဝတီမှာရှိပါတယ်ခင်ဗျာရုံးခွဲရန်တက်ပြီးတိရပ
ါမလာ25ရက်နေ့တိုက်ပွဲကြောင့်ကုန်သွယ်ရေးမှာအဓိကကြားတဲ့မြဝတီကော့ကရိတ်ကားလန်တလျှောက်ပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့မြဝတီမဲဆောက်ချစ်ချီတရားကိုလည်းပိတ်လိုက်ရပါတယ်။မြဝတီကုံသွေးရေးဆုံလည်းတိုက်ခိုက်ခံရပါတယ်။မလ26ရက်နေ့မှာမြဝတီမဲဆောက်ချစ်ချီတရားတက်ကိုပြန်ဖွင့်ခဲ့ပါတယ်။မလကုံပိုင်းတီအာရှလမ်းမကြီးကနေတွားနေတဲ့ကားတွေလည်းရှေ့ဆက်လို့မရပဲပိတ်မိနေခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေမြန်မာနိုင်ငံတဝမ်ကိုကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်နေတဲ့ကုဇော်လက်ကတော့မြန်မာနိုင်ငံတွင်းမှာလည်းစစ်ဆေးမှုများလာတာကြောင့်ရောလုံခြုံရေးအရာလမ်းပတ်ဆက်သွယ်ရေးမှာအဟန့်အတားတွေဖြစ်နေတာကြောင့်ရောထိုင်းဘက်ကကုန်စည်ပို့ဆောင်ရေးနှေးသွားတယ်လို့မြန်မာဘက်ကကုန်စည်အဝင်လဲလျော့တယ်လို့ VOA ကပြောပါတယ
်။ကုန်စည်ပို့ဆောင်ရေးဆိုင်မှာတော့လည်းလည်းလျော့သွားတယ်ခင်ဗျာ။လမ်းမဆက်သွယ်ရေးအကြောင်းဖြစ်နေကားတွေဆင်းရတဲ့အရာလည်းလည်းအထက်တော့လျော့သွားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရှင်အဓိကကုန်စည်ပို့ဆောင်ရေးကြတော့ကုစော်လက်တို့ကဘယ်ဘက်ကိုပို့ရပါတယ်ရှင်။
ကျွန်တော်တို့ကအဓိကကတော့မွန်ပြည်နယ်ပြည်သူတွေနဲ့သကူတိုင်းရန်ကုန်တိုင်းပေါ့ခင်ဗျာ။ပို့ရတော့ရာဝတီတိုင်းကဘယ်တောင်ကြီးတို့ပါတန်းပြည်နယ်လည်းပို့ပါတယ်ခင်ဗျာ
။အမှားရော့သွားတာလားဒါမှမဟုတ်လမ်းပန်းဆက်သွယ်ရေးကြောင့်ရော့သွားတာလားရှင်အဓိကဘလို့ကြောင့်ရော့ပါလဲ
။လမ်းပန်းဆက်သွယ်ရေးကြောင့်ပါခင်ဗျာ။ကျွန်တော်တို့ဒီအပို့တဲ့ပစ္စည်းတွေတချို့ကြတော့ခဏရပ်ထားရတာရှိပါတယ်ခင်ဗျာ။လမ်းမှာလည်းစစ်တာရှိတာတွေများတော့လေ
ဆိုတော့ဟိုကုံစင်းနှုံးဘိုင်းမှာရောဒီထိုင်းဘက်ကနေပြီးတော့ပို့တဲ့ကုံစင်းနှုံးဘိုင်းမှာရောတက်လာပါသလားရှင်
ကွန်ကရစ်တော့မကုန်ကြခဲ့ဟုတ်ကဲ့လမ်းစီးလမ်းစီးကြီးကတော့ပိုလာပါတယ်ခင်ဗျ။အဲနဲ့အရင်တော့ဥပမာပေါ့1300 1400 1300 1400လောက်ကြာမယ်ပစ္စည်းကအခုဆိုရင်1500 1600အကျိုးဆို1800အဲ့လောက်နေကြည့်ပါခင်ဗျ။
အဓိကဟိုပို့ရတဲ့ပစ္စည်းတွေရောက်တော့စားတောက်ကုန်အဓိကလားဒါမှမဟုတ်အဝတ်အစားတွေအဓိကလားရှင်ဘယ်လိုပစ္စည်းတွေအဓိကပို့ရပါလဲ
ကျွန်တော်တို့ဒီထိုင်းကနေမြန်မာကိုပို့တဲ့ပစ္စည်းကတော့လူ3000ပစ္စည်းတွေများပါတယ်ခင်ဗျအထယ်အဝတ်အစားတို့ဟိုဆောင်းပေါက်ရေကဲတက်တာဆိုင်ကျဲတို့ပါတော့အဲ့လိုမြန်မာပြည်ကနေထိုင်းကိုပို့တာတော့စားတောက်ကုန်များပါတယ်ခင်ဗ
ျဟုတ်ကဲ့မြဝတီဘက်မှာလည်းတိုက်ပွဲတချို့ဟိုတလောကဖြစ်ပါတယ်ရှင်အဲ့ဒီကိစ္စတွေနဲ့များဆက်ဆက်ပါသလားရှင်ကုံစီပို့ဆောင်ရေးဟိုလမ်းပတ်ဆက်သွယ်ရေးခက်ခဲလာတဲ့အပိုင်းက
ဟုတ်ကဲ့ခင်ဗျာအဓိကကတော့အဲ့ဒီကျွန်တော်တို့ဒီဟိုညောင်ဘက်မှာတိုက်ပွဲတွေဖြစ်နေဆိုရင်ကျွန်တော်တို့ဒီကလမ်းကြောင်းတွေကတော့ပိတ်တောက်ဖြစ်သွားပါတယ်ခင်ဗျာတင်းလို့မရဘူးပေါ့ဒါဒီနေ့ကားကြတော့လေကုန်ပစ္စည်းကတင်တဲ့ကားကြီးကနှစ်ကားလောက်ပြီးပြရတာပေါ့ခင်ဗ
ျဆိုတော့အခုလောလောဆယ်မှာကုန်စီကတော့သွားတော့သွားနေတယ်ဒါပေမဲ့ယော့သွားတာပေါ့နော်အဲ့တဘောလားရှင
်ဟုတ်ကဲ့သွားတော့သွားတယ်ကျဲတယ်ခင်ဗျတခါတလေကြာလေအရင်တုန်းကကျွန်တော်တို့ဘန်ကောက်ကနေပြီးတော့ရန်ကုန်ကို9ရက်လောက်ကြာမဲ့ပစ္စည်းကအခုဆိုရင်ခံမလို့မရဘူးခင်ဗျ15ရက်လောက်လည်းကြာနေကြာသွားတယ်ဒီရက်20လည်းကြာတာရှိတယ်ဆိုတော့အပစ္စည်းတွေအဲ့ဒီမှာအပေါ်ရကစမ်းမရရနဲ့နည်းထိုင်းသွားတယ်ပေါ့
ပြည်တွင်းဟိုလိုအပ်ချက်ချင်းနေရောကိုစော်လက်တို့ဗာများသိပါလဲရှင
်ခင်ဗျာကတော့လိုအပ်ချက်ပြီးတော့အများကြီးရှိပါတယ်လက်မဆက်ဘူးဆိုရင်ကျွန်တော်တို့ဆောင်းပေါက်တို့ရေခဲတက်တာတို့ဘုံကြီးကြီးတွေနဲ့ပို့တဲ့ပြည်ကြီးတွေဆိုရင်တက်တာသေးတာတွေအားများတော့တချို့ကျတော့မပူရဲတာတွေလည်းရှိတယ်ခင်ဗျဟုတ်က
ဲ့အဲ့တော
့လိုအပ်ချက်ပြီးတော့အများကြီးရှိမယ်လို့တော့ထင်ပါတယ်လုံးဝအချိန်ကတော့ထက်ဝက်ကြော်လောက်ကိုကြားတယ်ခင်ဗျ။အဲကြားသားကတော့ဟုတ်ကဲ့ခင်ဗျာဒီတကြံမတိုင်ခင်ပေါ့။ဒလာကြော်ဒလာခွင်းလောက်တော့ရှိမယ်ခင်ဗျ။တော်တော်ကြားပါလား
။မြန်မာနိုင်ငံတွင်တည်ယူပို့ဆောင်ရေးခက်ခဲကြံ့ကြာမှုတွေကြောင့်ထိုင်းနဲ့မြန်မာကြားပျက်စီးလွယ်တဲ့စားတောက်ကုန်ပို့ဆောင်မှုမျိုးကတော့တိတိထထကျသွားတယ်လို့လဲဘန်ကောက်အခြေစိုက်ကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းရှင်ကိုစော်လက်က VOA ကိုပြောပါတယ်ရှင
်။မြန်မာပြည်ကတော့လူအမှုတွေရှိတယ်လို့ကျင်းတယ်အဲ့မဲ့ကျွန်တော်တို့ဒီဘက်ကအချိန်မီပို့မပေးနိုင်တာတို့ဒီတချို့စားတောက်ကုန်တွေကျတော့အချိန်နဲ့ပို့ရတာတွေကျတော့အချိန်မမီဘူးအဲ့တော့ပြည့်စည်သွားတာတို့ပါလို့ကျတော့ငန်းတာဝန်ကြီးတော့လုံးဝစရက်ထားရတာပေါ့မြန်မာပြည်ကပို့တဲ့ပစ္စည်းတွေနည်းနည်းတော်တော်တော့ပါပါတယ်ဒီမှာပါပြီးတော့အဲ့ဒီမြန်မာပြည်ကနေထိုင်းကိုပို့တဲ့ပစ္စည်းကျတော့စားတောက်ကုန်များတယ်အများဆုံး9ရက်6ရက်လောက်ပဲကြာလို့ရတဲ့ပစ္စည်းတွေကတချို့10ရက်15ရက်လောက်ဖြစ်သွားတော့ပစ္စည်းပုံမှန်နောက်ပိုင်းမပို့တာတွေတော်တော်များပါတယ်
မတင်ကြီးထက်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုက Yale တက္ကသိုလ်ကြီးမှာမြန်မာနိုင်ငံဆိုင်ရာအထူးပြုဘာသာရပ်သွေးကိုတင်ကြားနေပါတယ် Yale ဆက်တင်ခန်းတွေမှာမြန်မာနိုင်ငံကကျောင်းသားတွေ online ကနေတက်ရောက်တင်ကြားနိုင်မယ့်အစီအစဉ်တွေလည်းလုပ်နေပါတယ်ဒါကြောင့်အမေရိကန်ကအထင်ကရတက္ကသိုလ်ကြီးတစ်ခုမှာမြန်မာနဲ့ဆိုင်တဲ့သင်ကြားမှုတွေအကြောင်းအရှိတောင်အာရှအထူးပြုပေါမောက်ခဒေါက်တာဒေးဗစ်မိုးကိုမဆူမြတ်မောကလူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါတယ
်။မြန်မာနိုင်ငံမှာဘွဲ့လွတ်ပညာရပ်တွေကိုသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဒီအမေရိကန်ပြည်ထောင်စုရေးတက္ကသိုလ်မှာတက်နေကြတဲ့ကျောင်းသူကျောင်းသားတွေနဲ့ဒန်းတူအွန်လိုင်းပေါ်မှာဆွေးနွေးနိုင်ကြအမြင်တွေကိုအပြန့်အလှန်ဖလှယ်နိုင်ကြတာတိတ်ကိုအားရစရာဖြစ်ပြီးတော့ဆရာတွေအတွက်လည်းအကျိုးရှိတယ်လို့ရေးတက္ကသိုလ်ကဗမောက်ခဒေါက်တာဒေးဗစ်မိုးကပြောပါတယ်။သူကတော့ရေးတက္ကသိုလ်ကသမိုင်းဌာနနဲ့ပညာရေးဘာသာဌာနတွေမှာအရှိတောင်အရှာအထူးပြုသင်ကြားပေးနေတဲ့ပညာရှင်ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ရေးတက္ကသိုလ်မှာသင်ကြားပေးနေတယ်ဆိုတာကိုပါမောက်ခဒေါက်တာဒေးဗစ်မိုးကိုမေးကြည့်ဖြစ်ပါတယ်
။ဟိုအခုတော့ဟိုဒီမှာကတော့ဟို subject နှစ်ခုတည်နေပေါ့နော်ဆရာမဟိုပထမ subject ကတော့မြန်မာနဲ့ပတ်သက်တဲ့ဟာကြတော့ဟိုကောင်းစဉ်အဖြစ်ကတော့ colonialism nationalism and identity မြန်မာဆိုပြီးတော့ဒီရေးတက္ကသိုလ်ရဲ့ဟိုသမိုင်းဌာနမှာတည်နေပေါ့နော်ဟိုအဲ့မှာတည်တဲ့ခါကျတော့ကျွန်တော်တို့တည်တဲ့ပုံစံကတော့ဟိုပါပေါ့ဟိုနှမျိုးပုံစံနဲ့ခွဲရတယ်ပေါ့ဟိုကျွန်တော်တို့ကိုလိုနီခေတ်ကအကြောင်းကိုကျွန်တော်တို့သွားပြီးလေ့လာရတယ်ပေါ့နော် ပြီးတော့မှဒီလွတ်လာရေးရတဲ့နောက်ပိုင်းရဲ့ဒီဒီဟိုအချင်းခါတွေကိုဟိုလေ့လာရတာပေါ့အဲ့လိုမျိုးပုံစံနဲ့ဒီ historical approach နဲ့လေ့လာပြီးတော့သင်ရတယ်ပေါ့ဆရာမ
American မှာတက်နေတယ်ပေါ့နော်ဒီ geopolitics ထုတ်မှာတက်နေကြတဲ့အကြောင်းစုံအကြောင်းသားရဲ့အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းပေါ့နော်သူတို့အနေနဲ့ဘယ်လောက်ထိသိထားကြပါလဲနောက်ဟိုဘယ်လောက်ထိပေါ့နော်သိချင်စိတ်ဝင်စားမှုရှိတယ်လို့ရောဆရာသုံးသပ်မိလဲရှင့
်ဟုတ်ကဲ့ဟိုသူတို့ရဲ့စိတ်ဝင်စားမှုကနှစ်မျိုးနဲ့ပြောရမယ်နော်ဆရာမပထမတော့သူတို့ရဲ့ဒီ personal interest ပေါ့ဟိုအခုလောလောဆရာတော့ကျွန်တော်မြန်မာပြည်လဲဒါအားလုံးသိတယ်တယ်ပေါ့နော်ဒီလိုဖြစ်တဲ့အကြောင်းကိုသူတို့အကြောင်းသားတွေကသူတို့သိတယ်ဒါပေမဲ့သူတို့ရဲ့ခံစားချက်မှာကဒီအနောက်နိုင်ငံမှာယူကရိန်းအရေးကိုလူတွေကပိုသိတယ်အာယုံပြုတယ်ဆိုပြီးတော့မြန်မာအကြောင်းကိုသူတို့ဟိုလိလူရှုတဲ့ပုံစံနဲ့သူတို့ဟိုခံစားပြီးတော့ personal interest နဲ့သူတို့လာပြီးတော့ဟိုတင်ညိုကြတယ်ဒုတိယကတော့သူတို့ဒီမြန်မာပြည်ရဲ့အကြောင်းကိုသူတို့ရဲ့ဒီ academic ဟိုပေါ့ intellectual interest ပေါ့သူတို့ကလေ့လာတင်ညိုချင်လို့သူတို့ကလာတင်တာဖြစ်တယ်ဟိုတယောက်ဆိုကျွန်တော်ဒီဟို Chinese American တယောက်ဆိုသူတအားထက်မြက်တယ်သူပြောတဲ့ပုံစံဆိုဘာပြောသလဲဆိုတော့ဒီ subject ကိုသူမယူခင်မှာဆိုမြန်မာပြည်အကြောင်းဆိုလို့အောင်ဆန်းစုကြည်အကြောင်းပဲကြားဖူးတယ်ပြီးတော့မှ Rohingya အကြောင်းပဲကြားဖူးတယ်အခုဒီ subject မှာဆိုအားလုံးအဲ့ဒါမကဘဲနဲ့မြန်မာပြည်ရဲ့မသိဘူးတဲ့ဟာတွေ hidden history ပေါ့နော်အဲ့လိုမျိုးအရန်သင်ယူရတယ်ဆိုတဲ့ပုံစံပြောပြီးတော့နောက်ဆုံးမှသူ့ရဲ့ final paper တော့မှ Chinese Burmese ethnic minority ကြောင့်သူရေးတာအဲ့ဒီဟာတွေကကျွန်တော်တို့ဒီ academic မှာလူတော်တော်များများကမရေးဘူးအဲ့ဒီဟာတွေဆိုတော့ဒါတော်တော်လေးကိုသူတို့ရဲ့အာယုံဘလို့ပြောမလဲအာယုံစိုးစိမ်မှုစိတ်ဝင်စားမှုတအားကောင်းနေပြောလို့ရတယ်ဆရာမ
ဆိုတော့ဒီဆရာကဒီတမိုင်းနဲ့ပေါ့လေတမိုင်းဌာနနဲ့ဒီဘာသာရေးပညာဌာနမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမတူတဲ့ခေါင်းစဉ်တွေနဲ့သင်ပြတဲ့အခါကျတော့ကျောင်းသားတွေအနေနဲ့ကရောဘလို့ကိစ္စအကြောင်းအရာတွေပေါ့နော်သူတို့ဘက်ကနေပို့ပြီးတော့မှသိချင်တယ်ပို့ပြီးတော့လေ့လာချင်တာကိုတွေ့ရပါလေဆရာ
အဲ့ဒီအထဲမှာအတိကတော့ဒီအရှိတောင်အာရှမှာကကျွန်တော်တို့ဒီဟိုဘာသာရေးနဲ့ဒီ ethnicity ကိုအခြေခံပြီးတော့ကိုယ့်ရဲ့ identity ကို construct လုပ်တာ ਈ တအားများရလေဥပမာအားဖြင့်ကျွန်တော်ပမာပြည်မှာဆိုရင်လည်းပမာလူမျိုးမှရေးဗုဒ္ဓဘာသာဖြစ်ရမယ်ဟုတ်တယ်မလားပြင်ချင်းဖြစ်ရင်ခရစ်ယာန်ဖြစ်ရမယ်เนาะကချင်းဖြစ်ရင်ဆိုတော့အဲ့လိုမျိုးလေးဟိုမလေးရှားမလည်းလားတူဆိုပဲဟိုဟိုမလေးဖြစ်ရင်မွတ်စလင်ဖြစ်ရမယ်เนาะဟိုဂျာနဲ့ဟာဖြစ်တော့တခြားဘာသာအဲ့လိုမျိုးပုံစံနေဟိုကိုယ့်ရဲ့ဒီ identity imagination နေကိုသူတို့အရင်စိတ်ဝင်စားတယ်အဲ့ဒါကသူတို့ရဲ့အတိတ်ကဟိုစိတ်ဝင်စားမှုပဲဆိုတော့အဲ့ဒီအနေနဲ့ပဲစပြီးတော့မှကျွန်တော် conflict တွေလည်းများလာလေနော်ဆိုတော့အဲ့ဒီအပိုင်းကိုဒီចောင်းသားတော်များများကအဲ့ဒါစိတ်ဝင်စားကြတဲ့ဆက်မ
ှနောက်တစ်ခုတစ်ဆက်ထဲမေးချင်တာကဆရာတို့ yield tag တော်မှာပေါ့နော်ဒီမြန်မာနိုင်ငံကចောင်းသားတွေကိုလည်းဒီ online ကနေပြီးတော့မှတင် जा ပေးတဲ့အစီအစဉ်တွေရှိရလို့သိရပါတယ်ဆိုတော့အဲ့ဒီအစီအစဉ်မှာဆရာလည်းဒီစာတင်ပေးနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆရာပြောနိုင်တယ်လို့ပေါ့လေပြောပြပေးစီချင်ပါတယ်ရှင
့်ဟုတ်ကဲ့ပါဆရာမဟိုအခုအချိန်ကတော့ဆရာမသိတဲ့အတိုင်းပေါ့ကိုနိုင်ငံရေးကမကောင်းတဲ့ခါကျတော့ဟိုဘယ်လိုပြောမလဲကို့ဖက်ကဘာလို့ပေးရမလဲဆိုတာမေးခွန်းအဲ့ဒါပဲပထမပဲเนาะကိုနိုင်ငံကကျွန်တော်ဘာလို့ပေးမလဲဆိုတာတဲ့ကိုကနေကိုရဲ့နိုင်ငံအတွက်ဘာလို့ပေးရမလဲဆိုတော့ကိုကလည်းကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ပါဘူးကိုကတော့အဲ့လိုမျိုးဒီ scholar တယောက်ပဲဖြစ်တဲ့ခါကျတော့တပညာရေးမှာကျွန်တော်ဦးစားပေးတယ်အဲ့ဒါကြောင့်ဒီ online မှာအဲ့လိုမျိုးလုပ်ပေးလိုက်တော့ចောင်းသားဟိုပါပေါ့အနေပါပေါ့เนาะအများကြီးတော့မဟုတ်ပါဘူးဆိုတော့တို့ကလာပြီးတော့လာပါဝင်ဖြစ်တယ်ဒါ online နဲ့ zoom နဲ့ပေါ့เนาะဆိုတော့တို့ရဲ့စိတ်ဝင်စားမှုလည်းအများကောင်းတယ်အဲ့မှာကောင်းတာတစ်ခုတော့ဆရာမဒီကရေးចောင်းသားတွေကဒီမှာအခန်းထဲမှာသူတို့ important လာတတ်တယ်။မြန်မာပြည်ចောင်းသားကြတော့ဒီ Zoom မှာလာတဲ့ပြီးတော့သူတို့ရဲ့ဒီ exchange idea တွေအရင်ကောင်းနေဆာမှာအစတော့ကိုလည်းပဲဒီလာတဲ့ခါမှာတိတ်ပြီးတော့ဆွေးနွေးတဲ့ဘိုင်းမှာမြန်မာចောင်းသားဆိုတော့တိတ်ပြီးတော့ဟိုဘယ်လိုပြောမလဲ active မဖြစ်ခဲ့ဘူးရင်းနှုန်းကလေចောင်းသားဖြစ်တုန်းကဆိုတော့အဲ့လို team အဲ့လိုဖြစ်မယ်ထင်နေတာအခုဒီလူငယ်ဘိုင်းနဲ့တော်တော်လေးချက်မြက်ကြတယ်မြန်မာပြည်လူတွေကသူတို့ရဲ့ဒီ discussion ဘိုင်းဒီမှာအရင် active ဖြစ်တယ်ဟိုရေးចောင်းသားကြီးဆိုပြီးတော့ဟိုရှင်မြင့်ဟိုင်လည်းမရှိဘူးဆိုတော့တို့ရဲ့စိတ်ဝင်စားမှုတို့ရဲ့ဆွေးနွေးမှုအရန်ကောင်းတယ်အဲ့ဒါကျွန်တော်အရန်တို့လည်းကုံယူရစမှာ
ဟုတ်ကဲ့အဲ့တော့ဆရာခုနပြောဆိုဒီ yield tag တူအကြောင်းသူအကြောင်းသားတွေနဲ့ဒီမြန်မာနိုင်ငံအကြောင်းသူအကြောင်းသားတွေနဲ့ဆွေးနွေးကြတဲ့အကြောင်းအရာတစ်ခုပေါ့ဥပမာတစ်ခုပေါ်ပါပေါ့နော်ဒီ American မှာရှိတဲ့အကြောင်းသားတွေနားလည်ထားတဲ့ပုံစံနဲ့ဒီမြန်မာနိုင်ငံကအကြောင်းသူအကြောင်းသားတွေနားလည်ထားတဲ့ပုံစံမတူညီတာကိုဆရာတို့သိရတဲ့အခါကျတော့ဆရာတို့အတွက်ကဒါဘလောက်ထိအထောက်အကူပြုတယ်လို့ပြောလို့ရပါလိမ့်ရှင်
အာအဲ့ဒီဥစားကတော်တော်လေးအထောက်အကူပြုတယ်ဆရာမအခုတူညီတဲ့အပိုင်းရောဟိုတူညီတဲ့ပိုင်းရောမတူညီတဲ့ပိုင်းရောရှိတာပေါ့နော်တို့ရဲ့ exchange တဲ့မှာဥမာပြပြောရရင်တော့ဟိုပါပေါ့လေဟိုကျွန်တော် issue တစ်ခုတင်ပြလာတာကကျွန်တော်ဒီမှာကြားရလဲဒီ white supremacy ရှိတယ်ဆရာမเนาะကျွန်တော်ဒီလူဖြူတွေရဲ့ white supremacy ရှိတယ်မြန်မာပြည်မှာလည်းပဲကျွန်တော်ကဒီဟိုဗမာဗုဒ္ဓဘာသာဆိုတို့ရဲ့ privilege တွေများလေနော်ဆိုတော့အဲ့ဒီအရာတွေကိုကျွန်တော်ကတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောကျွန်တော် compare လုပ်တဲ့အခါမှာ ကျောင်းသားတွေရောကျွန်တော်ဆရာကြီးရတော့ဒီပါတော်တော်လေးအဲ့ဒါအကျိုးရှိတယ်လို့ကျွန်တော်ပြောလို့ရတယ်ဆရာမအဲ့ဒီပိုင်းမှာ
နောက်ဆုံးကျွန်တော်မေးချင်တာပေါ့နော်အဲ့ဒါကတော့ဒီ American Yale တက္ကသိုလ်ဆိုတာက American ရဲ့တကယ့်အထင်ကရတက္ကသိုလ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့အဲ့လို Yale တက္ကသိုလ်ကြီးအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပေါ့နော်သင်ကြားပေးဖို့ဟိုဘလောက်ထိအရေးကြီးတယ်လို့တို့သဘောထားပါလဲဒီမြန်မာနိုင်ငံဆရာဘာသာရပ်တွေကိုပေါ့နော်သင်ပေးတာကိုဘလောက်ဦးစားပေးတယ်လို့ဆရာပြောနိုင်ပါလဲရှင်
ဟုတ်တယ်မြန်မာပြည်အတွက်ကိုသူတို့အလေးထားကြတယ်ဥမာပြည် Professor James Scott ပေါ့နော်သူက1989ကိုကတ်တော့မှာသူဆိုအရင်တော့1959လောက်မှာရန်ကုန်တက္ကသိုလ်မှာဂျူတာနဲ့ရောက်ခဲ့ပူတယ်အဲ့နောက်ပိုင်းမှာမှနည်းနည်းလေးနိုင်ငံရေးဟွာကြောက်သူမသွားဖြစ်တော့ဘူးနော်ဟိုသူဆိုတော်တော်လေးဒီမြန်မာအကြောင်းကိုတင်ဖို့သူကအများတန်း mix ပေးတယ်ဒါ retire ဖြစ်တော့သူ့ရဲ့ authority ကတော့တိတ်မရှိတော့ဘူးဒါပေမဲ့သူ့ရဲ့ influence ကတအားရှိသေးတယ်ဆိုတော့သူနဲ့ဒီမှာရှိတဲ့လူတွေနဲ့ကျွန်တော်တိုင်ပင်ပြီးတော့မှဒီမြန်မာ subject ကိုကျွန်တော် offer လုပ်ဖို့ပြီးတော့မှဒီဟိုဟို Burmese language တင်ဖို့အဲ့လိုပါကျွန်တော်အခုနည်းနည်းအစီအစဉ်ဆွဲကြတယ်နောက်ဆိုအစီအစဉ်လာကြမယ်ထင်ပါတယ်ဆရာမဟိုတို့ရဲ့စိတ်ဝင်စားမှုကဟိုမြင့်ပါတယ်ဆရာမ
American ပြည်တော်စုကအထင်ကြီးတဲ့တက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Yale တက္ကသိုလ်မှာမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဆရာအထူးပြုတင်ကြားပေးနေတဲ့ပါပေါက်ခဒေါက်တာ David Moore ဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရင်ဒီပဋိပက္ခတွေအကြောင်းအဖြစ်မြန်မာနိုင်ငံကလှပတဲ့ထုံးတမ်းအစဉ်အလာတွေရင်ကျေးမှုတွေအကြောင်းကိုထည့်သွင်းပြောတဲ့အခါမှာပို့ပြီးတော့စိတ်ဝင်စားကြတာတွေ့ရတယ်လို့လည်းသူကပြောပါတယ်ရှင်။ကျွန်မစူမြတ်မောင်ပါ
။ရှေးတက္ကသိုလ်မှာသင်ကြားနေတဲ့မြန်မာဆိုင်ရာအထူးပြုဘာသာရပ်တွေအကြောင်းမစူမြတ်မောင်ကလူမှုရှုခင်းစီစဉ်မှတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တော်သားရှင်တွေနဲ့အနေနဲ့အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တော်သားရှင်တွေရဲ့အကြံပြုစာတွေကိုရေးသားလိုချင်တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုရေးသားနိုင်ပါတယ်။ VOA ရဲ့ Facebook Messenger မှာလည်းတွားရောက်ရေးသားနိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါအောင်ရှင်။
လာတော့ငါအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလီဟေဆာနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးရှင်ကန်းတို့တင်းကုန်တင်းလာနေကဘေကျင်းမြို့မှာတွေ့ဆုံခဲ့ကြတယ်လို့တရုတ် CCTV သတင်းကဖော်ပြပါတယ်။နိုင်ငံတကာအသိုက်အဝန်းဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဒေစာတင့်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကဆိုပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလီဟေဆာကတော့မြန်မာပြည်နာကိုမြန်မာတွေကိုယ်တိုင်ပဲဥဆောင်ဖြည့်ရှင်းတင့်ပြီးပြည်သူစာနာကိုဒေစာတင့်တယ်လို့ပြောပါတယ်။လူခွေရေးကိုလေးစားကာကွယ်စောင့်ရှောက်ပြီးဒေတာရင်းဖွံ့ဖြိုးတိုးတက်မှုနဲ့ကျွဲဝရေးကိုလည်းမြင့်တင်ကဆွေးနွေးညီညွတ်ကြခြင်းအဖြစ်မြန်မာနိုင်ငံမှာငြိမ်းချမ်းတဲ့လုံခြုံရေးရရှိအောင်ဆောင်ရွက်ဖို့ကုလသမဂ္ဂကရည်တည်ကြောင်း Miss Nodi Heza ကတရုတ်နိုင်ငံဂျာယီဝန်ကြီးကိုပြောခဲ့ပါတယ်။နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကဆီယနာတင်ထားတဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးပြင်းထန်စွာချိုးဖောက်နေတဲ့နိုင်ငံတွေစီးမှာပြန်လည်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံအတွက်ထုတ်ပြန်ချက်မှာ2022ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာတိတိသားသားကျဆင်းနေတယ်လို့ဖော်ပြထားတာပါ။အာဏာသိမ်းစစ်ကောင်စီကနိုင်ငံစုစုပေါင်းနယ်မြေရဲ့ခန့်မှန်းခြေ18ရာခိုင်နှုန်းကိုအပြည့်အဝထိန်းချုပ်ထားပြီးအဲဒီကသက်နေရာတွေမှာသဘောထားကွဲလွဲသူတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းနေပြီးလွတ်လပ်ခွင့်တွေကိုဆိုးဆိုးဝါးဝါးချိုးဖောက်နေတယ်လို့ဆိုပါတယ်။တခါစစ်ကောင်စီကသူရဲ့တရားဝင်မှုကိုရရှိဖို့အတွက်မြန်မာနိုင်ငံမှာလူများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုအားပေးချီးမြှောက်ပံ့ပိုးကူညီမှုနဲ့ကာကွယ်တာတွေကိုလည်းလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။ဆူရနိုင်ငံကနေတိုက်ပွဲတွေဖြစ်နေရာကလူ၈သိန်းကျော်ထွက်ပြေးလာနိုင်တယ်လို့ကုလသမဂ္ဂကတနင်္လာနေ့ကသတိပေးလိုက်ပါတယ်။လူတွေတောင်းချပြီးအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့အီဂျစ်ချက်နဲ့ဘိုးအာဖရိကနိုင်ငံတွေကိုထွက်ပြေးခဲ့ကြတာကအနည်းဆုံး5000ရောက်နေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောလိုက်ပါတယ်။မေလတရနေ့မှာကြောက်တဲ့ကမ္ဘာလုံးပန်းနေမှာငွေကြေးဖောင်းဝှမ်းမှုကြောင့်အခက်ကြုံနေရတဲ့အလုပ်သမားတွေဟာကမ္ဘာတဝန်းမှာစီးပွားရေးရာတရားမျှတမှုတောင်းဆိုပြီးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ
။တင်အချင်းချုပ်ကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မှုကမတင်ခဲ့တာဖြစ်ပြီးတော့ engineer တွေကတော့ Zainab El Tayeb နဲ့ Kevin Fowler တို့ဖြစ်ပါတယ်။ဒီကနေ့မနက်ဖက်6နာရီနဲ့9နာရီတိအစီအစဉ်တွေကို line to meter 24, line to meter 40, line to meter 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနှင်္ဂလာပါ။
This program has come to you from the Voice of America, Washington.